Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနေမနေခင်ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်မတ်လ9ရက်စနေနေ့မနေခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040 48ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
ကျွန်တော်ကျော်လွန်မှာမတ်ဤတန့်စင်တဲ့သူနိုင်ငံတကာထိတ်တန့်ရောက်တဲ့တွေကိုကြီးညာတော်ဝရှိပါတယ်တရုတ်နဲ့အမေရိကန်ကြားတိတ်ကောင်းတဲ့သဘောတူညီချက်မှမရရင်တော့ကုန်သွယ်ရေးသဘောတူလက်မှတ်ကိုသူမထိုးနိုင်ဘူးလို့တမန်ထရန့်ကပြောလိုက်တဲ့ဆိုတဲ့အကြောင်းတူရကီနိုင်ငံကနိုင်ငံတကာအမျိုးသမီးများနဲ့ချီတက်ဆန္ဒပြပွဲကိုအနာပိုင်တွေကအင်အားသုံးပြီးတော့ဖြိုခွင်းခဲ့ကြတယ်ဆိုတဲ့အကြောင်းနဲ့ကမ္ဘာဖလားအမျိုးသမီးဘောလုံးလက်ရှိချန်ပီယံအမေရိကန်အသင်းကအမျိုးသားတွေနဲ့လစာဒန်းတူများလို့အမေရိကန်ဘောလုံးဖွဲ့ချုပ်ကိုတရားစွပ်စွဲလိုက်တဲ့ဆိုတဲ့အကြောင်းနဲ့တခြားစိတ်ဝင်စားစရာကောင်းတာတွေကြားရမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ KNPP ကရင်နီတပ်ဖွဲ့က UNFC လက်နက်ကင်တပ်ပေါင်းစုကနေနှုတ်ထွက်မယ်ဆိုတာကြောင့် UNFC ရဲ့အလားအလာဘယ်လိုရှိလာမှာပါလဲ
။ UNFC ကသူ2017ခုနှစ်မှာစဖွဲ့လာတယ်။သူစဖွဲ့တုန်းကဆိုတော်တော်အင်အားကြီးတယ်။2014မှာကျတော့
ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ပြောကြားသွားတာပါဒီအကြောင်းနဲ့အတူပါကစ္စတန်အိန္ဒိယတင်းမာမှုတွေကလာမဲ့အိန္ဒိယရွေးကောက်ပွဲမှာဝန်ကြီးချုပ်မိုဒီကိုအသာရစေမှလားတရုတ်နိုင်ငံကစီရေးအသုံးစိတ်လျှော့ချပေမဲ့တောင်တရုတ်ပင်လယ်ထင်းချုံရေးကိုဘယ်လိုဆက်လုပ်သွားမလဲစရဲအကြောင်းတွေနဲ့အတူနောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းနဲ့မိုက်အတန်းစင်တို့ပြောပြပေးပါအောင်ဗျာ
တရုတ်နဲ့အမေရိကန်ကြားတိတ်ကောင်းတဲ့သဘောတူညီချက်မှမရရင်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိုသူလက်မှတ်ထိုးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပဲပြောလိုက်ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဟာပြီးခဲ့တဲ့နှစ်ခရဲကဖြစ်လာနေခဲ့တာပါဒီတော်တွင်းနှစ်ဖက်ညှိနှိုင်းမှုတွေရှိတယ်ဆိုပေမဲ့ထူးခြားတဲ့သဘောတူညီချက်တွေမရနိုင်ပဲဖြစ်နေပါတယ်ဒီနှစ်ကုန်ပိုင်းမှာတော့တရုတ်သမ္မတရှီကျင်းပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့နိုင်ငံထိပ်သီးတွေ့ဆုံပွဲတစ်ခုကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာကျင်းပဖို့အိမ်ပြော်ကစီစဉ်နေပါတယ်။နိုင်ငံကုန်သွယ်ရေးတက်မှတ်မှုတွေကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုကိုစပြီးတော့ထိခိုက်နေပါပြီ။ဖေဖော်ဝါရီလအတွင်းခန့်မှန်းထားတာထက်ပိုပြီးတော့တရုတ်ရဲ့တွင်းကုန်ပို့ကုန်နေရာတိတိတသာကျဆင်းခဲ့တဲ့ကြောင်းတရုတ်ကောက်ခွန်ဌာနရဲ့အမေရိကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်မှုမှာဇန်နဝါရီလတုန်းကပုံငွေပြမှုတွေ 29.3 ဘီလီယံဒေါ်လာရှိခဲ့ရာကဖေဖော်ဝါရီလမှာ 14.8 ဘီလီယံထိထိုးစပ်ကျဆင်းခဲ့ပါတယ်။တရုတ်နိုင်ငံရဲ့ပြည်ပပို့ကုန်တွေဟာလည်းပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကထက်ဒီနှစ်မှာ 20.8 ရာခိုင်နှုန်းထိထိုးစင်းခဲ့ပါတယ်။တရုတ်နိုင်ငံအတွင်းတွင်းကုန်တွေကလည်းပြီးခဲ့တဲ့နှစ်ကထက် 5.2 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။
မျိုးသမီးတွေပေါ်မှာအကြမ်းဖက်မှုနဲ့တပ်ဖြတ်မှုတွေတိုးဝါလာမှုကိုမိမောင်းထိုးထားတဲ့ဆန္ဒပြပွဲတွေအများစုတူရကီနိုင်ငံတစ်ဝှမ်းမှာပြည်ပဆိုင်ရာမျိုးသမီးများနေမှာကျင်းပခဲ့ကြပါတယ်။နှစ်စဉ်အမျိုးသမီးရာနဲ့ချီတပ်ဖြတ်ခံရတဲ့အကြောင်းအမျိုးသမီးလူ့ခွင့်လှုပ်ရှားသူတွေကထောက်ပြပါတယ်။အမျိုးသမီးတွေကိုအကြမ်းဖက်မှုပေါ်မှာရှုံချတဲ့စာတမ်းတွေကင်ဆောင်ထားတဲ့အမျိုးသမီးရာနဲ့ချီကအာရှတိုက်ရဲ့ဗဟိုဖြစ်တဲ့တူရကီနိုင်ငံရဲ့မြို့တော်အစ္စတန်ဘူကကာဒီခွိုင်ခရိုင်မှာဆူဝေးခဲ့ကြပါတယ်။အစ္စတန်ဘူမြို့ရဲ့အဓိကလမ်းမကြီးဖြစ်တဲ့ Istiklal Land of White ထောင်ထဲရှိအမျိုးသမီးဆွေးခဲ့ကြတဲ့အတွက်တန်ချက်ကကားတွေနဲ့ရဲတွေရာနဲ့ချီရောက်လာချပြီးတော့ရာဘာကြီးစံနေမျက်ရည်ကိုဘုံနဲ့တုံးပြီးတော့အကြမ်းဖက်လူစုခွဲခဲ့ပါတယ်။တူရကီအနောက်ပိုင်းက Isman မြို့မှာလည်းအမျိုးသမီးများနဲ့အထင်းမဲ့ဆန္ဒပြသူတွေကိုရဲကဒုတ်တွေနဲ့ရိုက်ခဲ့ပြီးတော့9ယောက်ကိုလည်းဖမ်းဆီးခဲ့ပါတယ်။ဆန္ဒပြမှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့ကြားကပဲဒီလိုတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြပွဲရဲ့လှုပ်ဆောင်နိုင်တာကိုကြည့်ကြရအဖြစ်အထူးသဖြင့်အမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုနဲ့အမျိုးသမီးလူ့ခွင့်လှုပ်ရှားမှုတွေကိုတွန်းအားပေးလှုပ်ဆောင်နေတဲ့သင်္ကေတပေါ်လာပါတယ်ရှင်
။တူရကီနိုင်ငံဟာရုရှားရဲ့ S-400 မီဆိုင်းဒုံးစနစ်ကိုဝယ်ယူမယ်ဆိုလို့ရှိရင်အမေရိကန်နဲ့တူရကီကြားစစ်ဖက်ဆက်ဆံမှုတွေမှာအကြီးအကျယ်ရိုက်ခတ်မှုတွေရှိလာလိမ့်မယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကသတိပေးလိုက်ပါတယ်။ပင်တဂွန်ထာနာကျောရဲ့ပြောခွင့်ရပုဂ္ဂိုလ် Charlie Summers ကသတင်းတော်တွေကိုမနေ့တုန်းကသူပြောခဲ့တာပါအဲ့ဒီရိုက်ခတ်မှုတွေထဲမှာတူတကီနိုင်ငံကိုရောင်းချနေတဲ့အမေရိကန်ရဲ့ F-35 jet တိုက်လေယာဉ်တစ်တည်းရောင်းမဲ့ကိစ္စကိုပါထိခိုက်လာနိုင်တယ်လို့ဆိုပါတယ်ရုရှားစီက S-400 မီဆိုင်းတွေကိုတူတကီကဝယ်မယ်ဆိုလို့ရှိရင်အမေရိကန်ရဲ့ F-35 တိုက်လေယာဉ်တွေကိုဝယ်မှာမဟုတ်တော့ဘူးလို့ Charlie Summers ကပြောပါတယ် S-400 missile စနစ်ကိုဝယ်ယူဖို့2019ခုနှစ်ကလေးကတူရကီနဲ့ရုရှားကြားသဘောတူလက်မှတ်ရေးထိုးထားတာပါ။ချိန်ထဲမှာပဲအမေရိကန်ရဲ့ F-35 တိုက်လေယာဉ်အစီအစဉ်ကိုလည်းတူရကီဒီဘက်ကဗဏ္ဍာရေးအရအကူအညီမှုတွေရှိထားခဲ့ပြီးတော့လေယာဉ်အစီးတရာဝယ်ယူဖို့အစီအစဉ်ထားတာပါ။အခုသတင်းပတ်စောစောပိုင်းတုန်းကဥရောပဆိုင်ရာအမေရိကန်တမှုကနေပြီးတော့အမေရိကန်လွှတ်တော်မှတ်တွေကိုပြောခဲ့တဲ့ထဲမှာတော့အမေရိကန်ရဲ့ F-35 လေယာဉ်တွေကိုရောင်းချမဲ့အစီအစဉ်80မဆက်မတင်ဘူးလို့တတိပိတ်ခဲ့ပါလေဒီလိုပြောပြီးနောက်တည့်ကျမှာပဲရုရှားရဲ့ missile ဒုစနစ်ကိုဝယ်ယူမဲ့ကိစ္စအခိုင်အမာရှိကြောင်းတူရကီသမ္မတ Recep Tayyip Erdogan ကထပ်ပြောလိုက်တဲ့အပြင် S400 နဲ့ပိုကောင်းတဲ့ S500 ကိုပါတိုးချဲ့ပြီးတော့ဝယ်ယူမယ်လို့ပြောခဲ့ပါလေ
ဂျူးစင်ကြီးပြောဆိုမှုတွေကိုလုံလုံလောက်လောက်ရှုတ်ချခြင်းမရှိဘူးဆိုပြီးတော့တည်ယူတန်ယူဆစင်ကြီးသဘောတူညီချက်အပေါ်ဒီမိုကရက်လွှတ်တော်မတ်တွေရဲ့မဲပေးခဲ့မှုဟာရှက်စရာကောင်းတယ်ဆိုပြီးတော့သမ္မတ Trump ကပြောဆိုလိုက်ပါလေတရံမျိုးစုံနဲ့အမုံစကားအားလုံးကိုအောက်လွှတ်တော်ကကြာသပတေးမှာဒီလပိုင်းတွင်ဒုတိယကြိမ်ဖြစ်ရှုံချလိုက်ပြီးတော့ဒီမိုကရက်တယောက်မှတ်ချက်ပြီးပြောဆိုမှုဟာဂျူးစန်ကြီးသဘောတည်းရမှုရှိမရှိအပေါ်အငင်းပွားနေမှုကိုအဆုံးသတ်ဖို့ဒီမိုကရက်တွေဘက်ကကြိုးစားတဲ့အနေနဲ့အခုလိုရှုံချရလဲဖြစ်ပါတယ်ဒီမိုကရက်တွေဟာဂျူးစန်ကြီးသမားတွေဖြစ်တဲ့အပေါ်စိတ်ပြည့်မိတဲ့အကြောင်းထရမ့်ကအင်ပြိုသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်ဂျူးစန်ကြီးရဲ့အပါအဝင်အမုံပွားမှုကိုနဲ့မတူသူတွေပေါ်မှာသီးမခံနိုင်မှုအလုံးကိုဝေဖန်ပြစ်တင်တဲ့ဆုံးဖြတ်ချက်ကိုထောက်ခံမဲ၄နှစ်မဲကန့်ကွက်မဲ23မဲနဲ့အောက်လွှတ်တော်အမတ်တွေကတညီညွတ်တဲ့သဘောတူခဲ့ကြပါတယ်။ကြာသပတေးနေ့ဆုံးဖြတ်ချက်အတည်ပြုချိန်မှာတော့မင်နီဆိုတာပြည်နယ်ဆိုင်ရာဒီမိုကရက်အမတ် Ilhan Omar ကိုနာမည်တက်ထောက်ပြတာမျိုးမရှိခဲ့ပေမဲ့လည်းပြီးခဲ့တဲ့သတင်းပတ် Washington DC မြို့တော်ကအခမ်းအနားတစ်ခုမှာ Omar ကလွှတ်တော်အတွင်းကအစ္စရေးထောက်ခံသူအမတ်တွေဟာအမေရိကန်ကိုရောအစ္စရေးအပေါ်မှာပါသစ္စာခံနေကြတယ်ဆိုတဲ့ပြောခဲ့တဲ့အချက်ပေါ်မှာအပြစ်တင်မှုရည်ရွယ်ပြီးတော့မဲပေးခဲ့တာပါဒါပေမဲ့လည်းဒီမိုကရက်တွေဟာအိုမာကိုနာမည်တက်ပြီးတော့ပြစ်တင်ရှုံချတာမဟုတ်ခဲ့တဲ့အတွက်ဒီမိုကရက်ပါတီကိုယ်တိုင်ကဂျူးစန်ကြီးအဖြစ်ပြောင်းလဲလာတဲ့တင်ငိတာပဲဆိုပြီးတော့ Republican ရာရှိတွေကပြစ်တင်ပြောဆိုထားပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
် VOA American တာမြန်မာဘိုင်းကတည့်ရိုက်နိုင်ငံတကာသတင်းတွေကိုထုတ်လွှင့်နေပါတယ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လို့ရှိရင်မိသားစုတစ်ခုကိုဒေါ်လာ6000ပေးမယ်လို့တရုတ်နိုင်ငံကပြောဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာဒါဟာမဟုတ်မှန်ကြောင်းတရုတ်ဘက်ကညှင်းဆုတ်လိုက်ပါတယ်ရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်ရင်ပတ်စံပေးမယ်လို့တရုတ်ဆိုတာကဘယ်တော့မှကန့်လန့်မှုတွေမရှိခဲ့ကြောင်းဒါကာမြို့တရုတ်တန်ယုံကတန်တမန်တူဖြစ်သူဗီရာဟူးကပြောဆိုတယ်လို့ဘီနာအွန်လိုင်းသတင်းရဲ့ရေးသားချက်ကိုကူကားပြီးတော့တူရကီနိုင်ငံထုတ် Anadolu Agency သတင်းမှာမနေ့ကဖော်ပြထားပါတယ်အရှိုင်ရတရုတ်ကိုယ်စားလှယ်ဆန်ကောင်းဆိုင်ကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရိုဟင်ဂျာမျိုးသား15ဦးမျိုးသမီး14ဦးတို့နဲ့တနင်္ဂနွေနေ့ကတွေ့ဆုံပြီးတော့သူတို့မြန်မာပြည်ပြန်ရင်မိသားစုတစ်ခုကိုဒေါ်လာ6000ပေးမယ်လို့ပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတော့ရပ်ပိုင်းကြမှာပဲတရုတ်တန်တမန်ကဒီသတင်းတွေမမှန်ကန်ကြောင်းကန့်ကွက်ညှင်းဆိုခဲ့တာဖြစ်ပါတယ်တရုတ်ကိုယ်စားလှယ်ဘက်ကကန့်လန့်ခဲ့တာကတော့ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေရဲ့အိမ်တွေပြန်ဆောက်တဲ့ကိစ္စမှာတရုတ်ဘက်ကငွေကြေးအကူအညီတချို့ပေးမယ်လို့ပြောဆိုခဲ့ကြောင်းတရုတ်ကိုယ်စားလှယ်နဲ့ရိုဟင်ဂျာတွေနဲ့တွေ့ဆုံမှုမှာပါဝင်ခဲ့သူဘင်္ဂလားဒေ့ရှ်ရာရှိတူကဘယ်နာသတင်းကိုပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ
်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့တွေ့ပြီးတဲ့နောက်ပိုင်းမြောက်ကိုရီးယားကသာနျူကလ িয়ার ဆန့်သတ်မှုတွေပြန်လုပ်နိုင်မယ်ဆိုရင်သူအမတန်စိတ်ပျက်မိမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်လီစင်နမောင်းတန်ခံခဲ့ရတဲ့အလဘာမားပြည်နယ်ကိုတွားဖို့ပြင်ဆင်နေချိန်မှာသမ္မတထရမ့်ကသတင်းတောက်တွေကိုတောက်ကြနေတုန်းကအခုလိုပြောသွားတာပါထရမ့်ရဲ့သမ္မတတက်တန်းအတွင်းမှာအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ဆက်ဆံရေးအင်မတန်တိုးတက်အောင်လှုပ်ဆောင်နိုင်ခဲ့တဲ့အကြောင်းထရမ့်ကပြောပါတယ်။ဥပမာဆိုရလက်ထက်တုန်းကစစ်ဖြစ်မလို့တောင်ဖြစ်ခဲ့ရတဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးအရှုံးထုတ်ကိုသူလက်ခံအမွေရခဲ့တဲ့အကြောင်းသမ္မတထရမ့်ကပြောလိုက်တာပါ။လက်ရှိမှာနျူကလ িয়ার ဆန့်သတ်မှုတွေမတွေ့ရသေးတဲ့အကြောင်းနဲ့နျူကလ িয়ার ဆန့်သတ်မှုတွေသာတွေ့ရင်သူအင်မတန်မှစိတ်ပျက်မိမှာဖြစ်တဲ့အကြောင်းထရမ့်ကဆက်ပြောပါတယ်။ထရမ့်နဲ့ကင်နိုပြီးခဲ့တဲ့သတင်းပတ်တုန်းကတွေ့ဆုံခဲ့တဲ့ဗီယက်နမ်ထိပ်တိစည်းဝေးပွဲမှာတိုးတက်မှုတွေမတွေ့ရတဲ့အကြောင်းနဲ့သဘောတူညီမှုတွေမရတဲ့အပေါ်မြောက်ကိုရီးယားပြည်သူတွေကအမေရိကန်ကိုအပြစ်တင်နေတဲ့အကြောင်းမြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကပထမဆုံးအကြေအဖြစ်တောက်ချနေကပြောဆိုလိုက်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပွားနေတဲ့18နှစ်ကြာစစ်ပွဲကိုအဆုံးသတ်နိုင်ရေးသဘောတူညီချက်တစ်ခုရရှိဖို့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကာတာနိုင်ငံမှာ17ရက်ကြာဆွေးနွေးမှုတွေလုပ်နေရတာက ေလုံးကတောက်ကြနေမှာတော့တရရုတ်တရက်သူတို့နားလိုက်ကြပါလေဆွေးနွေးညှိနှိုင်းမှုတွေအတွက်ဟန်တာတချို့ရှိရဆိုပေမဲ့လည်းစစ်ဆက်ညှိနှိုင်းသူတွေကဒါတွေကိုကြော်လွှားနိုင်အောင်ကြိုးပမ်းနေကြပါတယ်လို့အမေရိကန်စစ်တပ်ထိတ်တန့်ရာရှိသူကပြောပါတယ်ဖေဖော်ဝါရီလ25ရက်နေ့ကစပြီးတော့တာလီဘန်နဲ့အမေရိကန်ကိုယ်စားလှယ်ကြားဆွေးနွေးမှုတွေလုပ်လာခဲ့ကြတာအခုနောက်ဆုံးချော့ဆွေးနွေးမှုတွေကိုကာတာနိုင်ငံမြို့တော်ဒိုဟာမှာကျင်းပနေတာဖြစ်ပါတယ်တရက်ကြာခဏရနာထားတဲ့ဆွေးနွေးမှုတွေကိုဒီကနေ့စနေနေ့မှာပြန်ပြီးတော့စတင်မယ်လို့တာလီဘန်ဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်နှစ်ဖက်ဆွေးနွေးမှုတွေကကောင်းတဲ့ဘက်ကိုဥတည်နေတယ်လို့လည်းဆိုပါတယ်
ကမ္ဘာဖလားလက်ရှိချန်ပီယံဖြစ်တဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းကအမေရိကန်မျိုးသားဘောလုံးအသင်းတန်းတူလှစာရဖို့အမေရိကန်ဘောလုံးဖက်ဒရေးရှင်းကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာပဲတောက်ကြနေမှာအမေရိကန်အမျိုးသမီးဘောလုံးအသင်းကတရားစွဲဆိုလိုက်ပါတယ်ကမ္ဘာဖလားဆက်လက်ပြီးတော့ထိမ့်သိမ်းထားနိုင်ဖို့ပြင်သစ်မှာရှင်ပြိုင်ဖို့အသုံးလအလိုမှာပဲကြားမှတန်းတူအခွင့်အရေးမပေးဘဲနဲ့ခွဲခြားဆက်ဆံတဲ့ပြစ်မှုနဲ့ကမ္ဘာဖလားချန်ပီယံအမေရိကန်အမျိုးသမီးဘောလုံးအသင်းကဖက်ဒရယ်တရားရုံးမှာတရားစွဲဆိုလိုက်ကြတယ်ဖြစ်ပါတယ်ဒီအပေါ်မှာအမေရိကန်ဘောလုံးဖက်ဒရေးရှင်းကချက်ချင်းမတုံ့ပြန်ပေးမယ်လဲနောက်ပိုင်းမှာတော့အမျိုးသားဘောလုံးသမားတွေကအမျိုးသားဘောလုံးသမားတွေထက်အမျိုးသမီးဘောလုံးသမားတွေကိုလစာလျှော့ပေးရတဲ့အကြောင်းဝန်ခံခဲ့ပြီးတော့တကယ်ဆိုလက်တွေဘောလုံးဈေးကွက်မှာအမျိုးသမီးတွေကိုအမျိုးသားတွေလောက်လစာပေးဖို့မတန်ဘူးလို့တောင်ပြောဆိုခဲ့ပါတယ
်စနေနေ့မနေ့ကင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်တွင်နဲ့မအီတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့နိုင်ငံတကာသတင်းလှော်ရီမတိုင်ခင်မှာမြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ဆက်ချင်ပါတယ် KNPP လို့ခေါ်တဲ့ကရင်ကရင်နီအမျိုးသားတိုးတက်ရေးပါတီဟာ UNFC လက်နက်ကင်တပ်ပေါင်းစုကနေနှုတ်ထွက်တော့မယ်လို့မကြားသေးမီကဆုံးဖြတ်ခဲ့ပါတယ်တချိန်ကအင်အားတောင့်တင်းခဲ့ပြီးဩဇာကြီးမားတဲ့ UNFC တွေကနေအခုလိုတပွဲချင်းခွဲထွက်သွားနေတာတော့ကြောက်UNFC အဖွဲ့ကိုဖျက်သိမ်းရမယ့်အခြေအနေဆိုင်နေတယ်လို့သုံးသပ်မှုတွေရှိနေတာပါဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တဲကနေနှုတ်ထွက်တော့မယ်လို့ပြီးခဲ့တဲ့ဇန်နဝါရီလလယ်ပိုင်းကျင်းပတဲ့ KNPP ပါတီဗဟိုကော်မတီနှစ်ပတ်လည်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြောင်း KNPP လွယ်ကော်ဆက်ဆံရေးယူတာဝန်ခံခုညေးရယ်ကပြောပါတယ်
ဒီကဲဒီဘူကောင်စီစီဝေဘဂျနယ်လာထမလောရတော့အဲ့ဒီကိစ္စတော့ဖြစ်တယ်ဒါနဲ့အမားဆလာတော့တနုခေပူရောရှိတယ
် UNFC ရဲ့အဖွဲ့ဝင်တွေနှုတ်ထွက်ခွင့်ကိုဗဟိုညီလာခံကသာဆုံးဖြတ်ပိုင်ခွင့်ရှိတာပါ KNPB နှုတ်ထွက်မဲ့ကိစ္စကိုမသိရသေးကြောင်း UNFC တပ်ပေါင်းစုပြောခွင့်ရဖို့ကိုဦးထွန်းစောကဆိုပါတယ
်အဲ့တော့မသိဘူးကွာအဲ့ဒီကိစ္စလေးကျန်တီကဒီနေ့ဒီလိုစာတင်လာမှုရှိသေးတယ်ပြီးတော့အရေးပေါ်ဒီလိုခေါ်ဖို့တောင်းဆိုတာလည်းမရှိပါဘူး
NCA အပြည့်ရစာချုပ်မှာလက်မှတ်ထိုးထားတဲ့မွန်ပြည်သက်ပါတီကလည်း UNFC ကနေနှုတ်ထွက်တော့မယ်လို့2018စက်တင်ဘာလထဲမှာကြေညာထားတာပါအဖွဲ့ဝင်လက်နက်ကင်တပ်ဖွဲ့12ဖွဲ့နဲ့အရင်ကစုစည်းထားတဲ့ UNFC ဟာလောလောဆယ်မွန်ပြည်သက်ပါတီ KNPP SSPP ANC နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး၅ဖွဲ့တည်းသာကျန်တော့တာဖြစ်ပါတယ်လာမယ့် UNFC ညီလာခံကျင်းပချိန်ကျရင် ANC အဖွဲ့ကလွဲပြီးကျန်၄ဖွဲ့နှုတ်ထွက်ဖို့ရှိတယ်လို့မွန်ပြည်သက်ပါတီဗဟိုကော်မတီဝင်နိုင်ရွှေသိန်းကမွန်ဘာသာနဲ့ပြောပါလေ
ခြေလောက်ကဥတာကုတတော်မတော်ဘွားရတော်မတော်တော်မှဘီကောဖို့ဖလောက်ကိုရီဖန်ကိုရဘလောက
်အစည်းအဝေးကတော့ဘယ်တော့လှုပ်ဖြစ်မှာကိုမသိပေမဲ့ဒီတကားတော့ဖြစ်အောင်လုပ်ရမှာပါအဲ့ဒီတကားလှုပ်ဖြစ်တော့မှပဲကျွန်တော်တို့ဘယ်လိုရုပ်သိမ်းမလဲဘယ်လိုလှုပ်ကြမလဲဆိုတာဖြစ်လာပါလိမ့်မယ်ကျွန်တော်တို့နှုတ်ထွက်မယ်ဆိုတော့သူတို့နဲ့ ANC နဲ့ပဲကြံတော့တာမဟုတ်မထူးပါဘူးကျွန်တော်တို့ထွက်တယ်နဲ့သူတို့လည်းနှုတ်ထွက်ရတာပေါ့လေ
UNFC တွေကနေအခုလိုမျိုးတပွဲချင်းနှုတ်ထွက်နေတာကြောင့်နောက်ဆုံး UNFC ကိုဖျက်သိမ်းရမယ့်အခြေအနေစိုက်သွားမယ်လို့အမေရိကန်အနောက်ဘက်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
် UNFC ကသူ2017ခုနှစ်မှာစဖွဲ့လာတယ်သူစဖွဲ့တုန်းကဆိုတော်တော်အင်အားကြီးတယ်2014မှာကျတော့ KNU အပါဝင်အဖွဲ့သုံးဖွဲ့ကထွက်သွားတယ်ထွက်သွားပြီးတော့မှ NC တော့ထိုးလိုက်တယ်ထွက်သွားတော့နောက်ဆုံးအခု2019မှာဆိုကျွန်တော်ကြားနေတာကမွန်ပီတိလက်ထွက်တော့မယ်ကရင်နေတူတဲအဖွဲ့ကလည်းထွက်မယ်လို့ပြောတယ်ဆိုတော့ဒီ UNFC ကဘာမှမကြံတော့ဘူးအခုဆိုရင်နာမည်ပဲရှိတော့တယ်ဒီ UNFC အနေနဲ့ငင်းချမ်းရေးမှာဆွေးနွေးဖို့လဲတာက UNFC အဖွဲ့နဲ့တော့တွားလို့တော့မရတော့ဘူးလို့ကျွန်တော်ထင်တယ် UNFC လည်းသူတို့ဖြတ်သိမ်းရလိမ့်မယ်လို့ကျွန်တော်မြင်တယ်
ညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကို2011ခုနှစ်ဖေဖော်ဝါရီ16ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီးသမ္မတဦးသိန်းစိန်လက်ထက် NCA အပြည့်အစုံစာချုပ်မှာလက်မှတ်ထိုးဖို့ဆိုတဲ့အကြောင်းပြချက်နဲ့ KNU ကရင်တော်လှန်ရေးအဖွဲ့ရော RCSS ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ပါနှုတ်ထွက်သွားသလိုနောက်ပိုင်းမှာ KIO KIA ကချင်လက်နက်ကန်အဖွဲ့စတာတွေကလည်းနှုတ်ထွက်သွားကြတာကြောင့်တချိန်ကဩဇာကြီးမားခဲ့တဲ့ UNFC ဟာနောက်ပိုင်းငြိမ်းချမ်းရေးဖြစ်စဉ်မှာအရှိန်အဝါကြာဆင်းသွားတယ်လို့သုံးသပ်မှုတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျာပြည်ရေးအမေရိကန်တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုစက်တိုက်ဆိုလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အိန္ဒိယနိုင်ငံရဲ့အထွေထွေရွေးကောက်ပွဲတွေကနောက်လာတဲ့မှာကျင်းပတော့မှာပါဒီအချိန်မှာပဲအိန္ဒိယနဲ့ပါကစ္စတန်ကြားဆက်ဆံရေးတွေကလည်းတင်းမာနေပါတယ်ဒီလိုအခြေအနေတွေကရွေးကောက်ပွဲမှာနောက်တစ်ကြိမ်ထပ်နိုင်ဖို့ကြိုးပမ်းနေတဲ့ဝန်ကြီးချုပ်အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီနဲ့သူ့ရဲ့ပါတီပေါ်ဘယ်လိုအကျိုးသက်ရောက်မှုတွေဖြစ်လာနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးအန်ဂျနာပရစ်စတာနယူးဒီလီကနေပေးပို့တဲ့သတင်းလွှာကိုကိုကျော်အောင်လင်းပြောပြမှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲတွေနီးလာလို့မဲဆွဲစည်းရုံးရေးတွေလူထုစည်းဝေးပွဲတွေစပြီးတော့လုပ်နေတဲ့အချိန်ကလေးကပါကစ္စတန်နဲ့အိန္ဒိယအကြားထိတ်တက်ရင်ဆိုင်မှုတွေတင်းမာမှုတွေရှိလာခဲ့တာပါ။ဒီအချိန်မှာပဲအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကနိုင်ငံကြားတင်းမာမှုတွေကိုခွင့်ကောင်းယူပြီးတော့အမျိုးသားရေးစိတ်ဓာတ်တွေအိန္ဒိယတနိုင်ငံလုံးနှိုးကြလာအောင်လှုပ်ဆောင်နေပါတယ်။သူဟာအိန္ဒိယနိုင်ငံရဲ့အားကောင်းတဲ့ခေါင်းဆောင်တစ်ဦးဖြစ်ရပ်တည်ပြလိုက်ပြီးပါကစ္စတန်ကိုခတ်မှာမှာတုံ့ပြန်နေပါတယ
်။ India will no longer be helpless in the wake of terror. This is a new India.
အိန္ဒိယဟာအကြမ်းဖက်မှုနဲ့ကြုံလာရင်မရှိနိုင်မကဲနိုင်ဖြစ်ရတဲ့အခြေအနေမျိုးထပ်ဖြစ်မခံနိုင်တော့ပါဘူး။အခုအိန္ဒိယနိုင်ငံဟာအိန္ဒိယနိုင်ငံစစ်ပါအကြံပေးသမားတွေကိုအတူနဲ့ပြန်ပြီးကျွန်တော်တို့တုံ့ပြန်သွားမှာပါအိန္ဒိယနိုင်ငံဟာစိတ်ချရတဲ့သူရဲ့လက်ထက်မှာရှိနေတယ်ဆိုတာကိုအိန္ဒိယနိုင်ငံသားတွေအားလုံးကိုသိကြအောင်ကျွန်တော်အသိပေးလိုပါတယ
်ပါကစ္စတန်နိုင်ငံကစစ်သွေးကြွစခန်းလို့ဆွတ်ဆွဲထားတဲ့နေရာတစ်ခုကိုအိန္ဒိယဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်တည့်အကြာမှာပဲရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတစ်ခုမှာဝန်ကြီးချုပ်မိုဒီပြောခဲ့တာပါမကြာခင်တုန်းကတော့ဝန်ကြီးချုပ်မိုဒီနဲ့သူ့ဆိုရအဖွဲ့နောက်တစ်ကြိမ်ရွေးကောက်ပွဲမှာအနိုင်မရတော့မယ့်အခြေအနေမျိုးကြုံနေခဲ့တာပါအခုလိုအမျိုးသားရေးလိုင်းလုံးတွေထလာအောင်ဝန်ကြီးချုပ်မိုဒီဘက်ကပါကစ္စတန်အရေးနဲ့လှုံ့ဆော်နေတာကြောင့်အိန္ဒိယပြည်သူတွေကသူ့ကိုမဲတွေပုံပေးလာနိုင်ပါမလားဆိုတာကတော့မေးစရာဖြစ်နေပါလေဝန်ကြီးချုပ်မိုဒီပေါ်လူထုထောက်ခံမှုတွေပြီးခဲ့တဲ့ဇန်နဝါရီလတုန်းကအနိုင်ဆုံးဆင့်ကိုရောက်နေခဲ့ပြီးအခုတော့60ရာခိုင်နှုန်းခုန်တက်ပြီးတော့အရင်ကထောက်ခံမှုမြင့်မားတဲ့အခြေအနေကိုပြန်ရောက်လာနေပြီလို့လူထုသဘောထားကောက်ယူတဲ့ C voter အဖွဲ့ရဲ့ခေါင်းဆောင်Yashwant Demashka ပြောပါတယ
် Modi being the biggest brand for his party Modi being the biggest brand of Indian election at this point of time
ဝန်ကြီးချုပ် Modi ကသူ့ပါတီမှာအထင်ရှားဆုံးအမှတ်တရစိတ်တစ်ခုဖြစ်ခဲ့တာပါအခုတော့အိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲမှာအထင်ရှားဆုံးပုဂ္ဂိုလ်ဖြစ်လာနေပါပြီအခုလိုလူကြိုက်များမှုတွေရှိလာနေတဲ့နှုန်းကပြီးခဲ့တဲ့2014 15ခုနှစ်တွေတုန်းကလိုပြန်မြင့်လာမယ်ဆိုရင်တော့ BJP ပါတီအတွက်အလားအလာကောင်းပါပဲဝန်ကြီးချုပ်မိုဒီကိုထောက်ခံမဲ့အခြေအနေတွေကလည်းနေရာတိုင်းမှာလိုလိုမြင်နေရပါတယ်ဒီလိုအခြေအနေတွေကနေ BJP ပါတီအကျိုးမြတ်တွေဘယ်လောက်ရနိုင်မလဲဆိုတာကြည့်ရပါလိမ့်မယ
်ဖေဖော်ဝါရီ14ရက်နေ့တုန်းကအိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့လို့ပြည်သူစစ်အဖွဲ့ဝင်40သေဆုံးခဲ့ရပါတယ်ဒီဖြစ်ပျက်ကအိန္ဒိယနိုင်ငံမှာအထွေထွေရွေးကောက်ပွဲတွေမကျင်းပခင်သတင်းပတ်အလို့တွေမှာဖြစ်ခဲ့တာပါဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ပါပဲလို့ပါကစ္စတန်ခြေစိုက်အစ္စလာမစ်စစ်သွေးကြွအဖွဲ့တစ်ခုဖြစ်တဲ့ Jaish-e Mohammed အဖွဲ့ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပါကစ္စတန်နဲ့ဆက်ဆံရေးတွေတင်းတင်းမာမာဖြစ်လာခဲ့ပြီးနှစ်ပေါင်း90လောက်အတွင်းမှာပထမဆုံးအကြိမ်ဖြစ်အိန္ဒိယရဲ့လေကြောင်းတိုက်ခတ်မှုတွေပါကစ္စတန်ဘက်ကိုလွှတ်လာခဲ့ပါတယ် Jaish-e Mohammed အဖွဲ့ရဲ့လေကြင်ရေးစခန်းတစ်ခုကိုတိုက်ခတ်ခဲ့တာလို့ဆိုပါတယ်ဒါကိုပါကစ္စတန်ဘက်ကလည်းလေကြောင်းတိုက်ခတ်မှုနဲ့ပြန်တုံ့ပြန်ခဲ့ပြီးအိန္ဒိယဂျက်လေယာဉ်တစ်စီးကိုပစ်ချခဲ့ပါတယ်အိန္ဒိယလေယာဉ်မှူးတစ်ဦးကိုလည်းဖမ်းဆီးခဲ့တယ်ဆိုပေမဲ့နိုင်ငံတင်းမာမှုတွေဆက်ပြီးတော့တိုးမလာအောင်လှုပ်ဆောင်တဲ့အနေနဲ့ပါကစ္စတန်ဘက်ကအဲ့ဒီအိန္ဒိယလေယာဉ်မှုကိုနှစ်ရက်ကြာမှာအိန္ဒိယဘက်ကိုပြန်အပ်ခဲ့ပါတယ်အိန္ဒိယတိုက်ခံပါတီတွေကဝန်ကြီးချုပ်မိုဒီရဲ့လိုရတဲ့ပေါ်ဒေါသထွက်နေကြပါတယ်ရွေးကောက်ပွဲမှာအနိုင်ရအောင်ဝန်ကြီးချုပ်မိုဒီကပါကစ္စတန်ပြည်ထနာကိုအတုံးချနေတယ်လို့လည်းဆွဆွဲနေကြပါတယ်စစ်သွေးကြွစခန်းကိုတွားပြီးတော့တိုက်လို့စစ်သွေးကြွတွေတော်တော်များများတကယ်ပဲတည်ဆုံးခဲ့သလားဆိုတာကိုသက်သေပြပါလို့လည်းတောင်းဆိုနေကြပါတယ်တဲ့နေမှာပေါ်ပြကြတဲ့ဆက်သွေးဂျူရုကပုံနေအရစစ်သွေးကြွစခန်းပျက်စီးမှုနဲ့စစ်သွေးကြွတွေတည်ဆုံးမှုတွေပေါ်အတိုက်ခံပါတီတွေဘက်ကတန်မြရတွေဖြစ်နေကြတာပါဒီလိုအခြေအနေမျိုးကလွန်ခဲ့တဲ့16နှစ်တုန်းကလည်းတချိန်ကြုံခဲ့မှုတွေလို့ညူဒေလီမျိုးကနိုင်ငံရေးအကဲခတ်ရာဟူလ်ဗမားကပြောပါတယ်
The last time we know was 1999 when a similar thing happened.
1999ခုနှစ်တုန်းကအခုလိုနှစ်နိုင်ငံကြားတိုက်ခိုက်နေကြသလိုမျိုးခက်ဆင်ဆင်ဖြစ်ခဲ့ဘူးပါတယ်အဲ့ဒီတုန်းက BJP ပါတီကနှစ်နိုင်ငံတင်းမာမှုအခွင့်အရေးကနေအမျက်ထုတ်နိုင်ခဲ့ပါတယ်အမျိုးသားရေးစိတ်ဓာတ်နှိုးကြွမှုကအာဏာရအစိုးရကိုအထောက်အကူပေးတဲ့သဘောရှိပါတယ်အထူးသဖြင့်အာဏာရအစိုးရကအမျိုးသားရေးတက်ကြွတဲ့ပါတီဖြစ်တယ်ဆိုရင်အထောက်အကူဖြစ်တာသိကြပါတယ
်အခုလိုပါကစ္စတန်နဲ့တက်နေတဲ့ပြဿနာကိုဝန်ကြီးချုပ်မိုဒီနဲ့ BJP ပါတီကရှေ့တန်းတင်ပြီးတော့ရွေးကောက်ပွဲအနည်းမှာလှုပ်ဆောင်နေကြတယ်ဆိုပေမဲ့အကြမ်းဖက်မှုကိစ္စနဲ့အမျိုးသားလုံခြုံရေးကိစ္စတွေသာမကပဲလှုပ်လှမဲ့ပြဿနာဖွံ့ဖြိုးတိုးတက်ရေးကိစ္စနဲ့လူမှုဖူလုံရေးကိစ္စတွေကလည်းရွေးကောက်ပွဲမှာဇာတူအရေးကြီးတဲ့ကိစ္စတွေဖြစ်တာကြောင့်အိန္ဒိယပြည်သူတွေကဘယ်ပါတီကိုမဲပို့ထည့်မလဲဆိုတာကဆက်ပြီးတော့စောင့်ကြည့်ဖို့လိုသေးတယ်လို့နိုင်ငံရေးကဲခတ်တွေကသုံးသပ်နေကြပါတယ်
လာရောမဲ့အိန္ဒိယရွေးကောက်ပွဲအလားအလာသုံးသပ်ချက်တွေနဲ့ပတ်သက်လို့ကိုကျော်လင်းတင်ပြခဲ့တာပါအိန္ဒိယနိုင်ငံအခြေအနေကနေအိန္ဒိချင်းတရုတ်နိုင်ငံဘက်ကိုလည်းကြည့်ရအောင်ပါတရုတ်နိုင်ငံဟာစီးရီးအသုံးစရိတ်ကိုရှော့ချပေမဲ့ရေပြင်ပိုင်နဲ့ချဲ့ထွင်ရေးအတွက်တော့အခြားအရင်းမြစ်တွေကိုအသုံးပြုပွဲရှိနေပါတယ်အထူးသဖြင့်တောင်တရုတ်ပင်လယ်ရေပြင်ပိုင်ဆိုင်မှုတောင်းဆိုချက်ကိုစီးရီးအသုံးစရိတ်မမြင့်တင်ပေးနဲ့ဘယ်လိုဆက်လက်လှုပ်ဆောင်သွားမလဲဆိုတာ VOA သတင်းတော့ Ralph Jenny တိုင်ပေကနေပေးပို့တဲ့သတင်းလွှာကိုဦးကျော်စံသာရှင်းပြမှာပါ
။အင်္ဂါနေ့ကပြည်သူ့ကွန်ဂရက်ကိုတင်သွင်းတဲ့ဘတ်ဂျက်အစီရင်ခံစာမူကြမ်းမှာတော့တရုတ်နိုင်ငံဟာကာကွယ်ရေးအသုံးစရိတ်ကို 9.5 ခိုင်နှုန်းသုံးစွဲမယ်လို့ဖော်ပြထားပါတယ်။ဒါကြောင့်ကာကွယ်ရေးအသုံးစရိတ်ဟာအမေရိကန်ဒေါ်လာ 118 ဘီလီယံနီးပါးဖြစ်ပါလိမ့်မယ်။မိနစ်တုန်းကတော့ 10.1 ခိုင်နှုန်းသုံးစွဲခဲ့တာပါ။လူလုံးစင်အတိုင်းပဲတရုတ်အစိုးရကတော့တောင်ပြုတ်ပင်လယ်မှာစီးရီးယားဆက်လက်စူးမှုနိုင်ဖို့အတွက်ဆိုရင်အရက်ဖက်ဌာနတွေနဲ့ပုဂ္ဂလိကကုမ္ပဏီတွေစီကပါလူအပ်သလိုဆွဲပြီးတော့သုံးဆွဲလိမ့်မယ်လို့ရေချောင်းသူတွေကဆိုကြပါတယ်။ဟောင်ကောင်ကနေဘရူနိုင်းဘော်နီယိုမလေးရှားဖိလစ်ပိုင်တိုင်ဝမ်ဗီယက်နမ်တို့အထိကျယ်ပြန့်ပြီးတော့တောင်ပြုတ်ပင်လယ်ရဲ့ဧရိယာ90ရာခိုင်နှုန်းလောက်ရှိတဲ့စတူယန်မိုင်နှစ်သန်းကျော်ရေပြင်ကိုတရုတ်ကသူတို့ပိုင်တယ်ဆိုပြီးလုပ်နေတာပါရေတပ်သင်္ဘောတွေစစ်လေရင်တွေနဲ့ဒီနေရာမှာလွှမ်းမိုးပြနေလေတော့ကျန်တဲ့နိုင်ငံတွေအတွက်ခံပြင်းစရာဖြစ်လာပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းတရုတ်ကိုဆန့်ကျင်တဲ့သဘောနဲ့သူတို့ရဲ့စစ်သင်္ဘောတွေလေရင်ပြန်တွေကိုဆစ်လွတ်ခဲ့ပါတယ်အိုအီဆန်ဟာစင်ကာပူအခြေစိုက်နိုင်ငံရေးသုတေသီကျူဖြစ်ပါတယ်
China's expansion in South China Sea, it's a comprehensive effort. It involves the military, but it also involves even the...
တရုတ်ပင်လယ်တွင်တရုတ်ရဲ့ချက်ထွင်မှုဟာကျယ်ပြန့်ပါတယ်။စစ်ဖက်ပါတယ်၊အရက်ဖက်တွေလည်းပါဝင်ပါတယ်။ဆိုတော့စစ်ရေးအပြုတ်မှုတက်တဲ့တော့မတိမတာယုံနေနိုင်ပါတယ်။ဒါပေမဲ့တောင်တရုတ်ပင်လယ်နယ်ပယ်အများပြားကိုကြီးစိုးရေးအားထုတ်မှုကတော့ဆက်ရှိနေအောင်ပဲလို့ထင်ပါတယ
်။တောင်တရုတ်ပင်လယ်ထင်းကျုပ်ဖို့တရုတ်ရေဒါသင်္ဘောတွေ2012မှာအရေးအတွက်အဖြစ် 900 ကျော်လောက်ဖြန့်ချထားခဲ့ပြီးအခုခါမှာတော့ 900 ကျော်ရှိလာပြီဖြစ်တယ်လို့လည်းနောက်သုရစီကျူကဆိုပါတယ်။ဒါကအဖြစ်ရဲ့အနေနဲ့နိုင်ငံပိုင်ရေနံတူဖို့ရေးကုမ္ပဏီကလည်းပဲဗီယက်နမ်နဲ့အငင်းပွားနေတဲ့နေရာမှာရေနံသွားတူနေပါတယ်။ပုဂ္ဂလိကကုမ္ပဏီတွေကလည်းပဲလူနေလို့မရတဲ့ကျွန်းတွေကိုဆယ်ဖို့ပြီးတော့အစိုးရခြေကုပ်စခန်းဖြစ်အောင်လုပ်ပေးနေကြပါတယ်။တောင်တရုတ်ပင်လယ်နဲ့အရှေ့တရုတ်ပင်လယ်ကိုလွှမ်းခြုံပြီးရေရှည်စောင့်ကြည့်ရေးကွန်ရက်တစ်ခုကိုလည်းတရုတ်ကတိဆောက်ဖို့ရှိနေတယ်လို့ပြီးခဲ့တဲ့နှစ်နှစ်ကပဲသုရေသီကပြောခဲ့ကြပြီးတော့မြင်းလင်းတိုင်းထွာရေးစခန်းကနေအချက်လက်တွေကိုလည်းပဲကျန်းနိုင်ငံတွေနဲ့သူတို့လှည့်လည်မှဖြစ်တယ်လို့ဆိုပါတယ်ဒါတွေအလုံးဟာတရုတ်နိုင်ငံရဲ့ရေပိုင်နဲ့တောင်းဆိုမှုလုပ်ငန်းတွေကိုတရားဝင်အောင်လုပ်နေတဲ့လုပ်ငန်းတွေဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ်စတီဖန်နာဂီဟာတိုကျိုအင်တာနက်ရှင်နယ်ခရစ်စတန်တက္ကသိုလ်ကပမောခတုဖြစ်ပါတယ
် The PLA operates businesses which accrue income forthe acquisition of military product and other sources
တရုတ်စစ်တပ်ကစစ်ပစ္စည်းစုဆောင်ရေးအတွက်ဝင်ငွေရအောင်စီးပွားရေးလုပ်ပါတယ်ဥပမာပြောရရင်သိပ္ပံပညာဆိုင်ရာတန်ခိုးတမန်ခင်း science diplomacy ကိုသုံးပြီးစူးစမ်းလေ့လာရေးတွေလုပ်ရင်းဝင်ငွေရှာပါတယ
်တရုတ်စစ်တပ်ဟာအခြေခံအဆောက်အဦတွေတည်ဆောက်ရေးစီမံကိန်းလုပ်ရင်းဒေသန္တရအစိုးရနဲ့ဗဟိုအစိုးရအရက်ဖက်လုပ်ငန်းတွေဆီကဝင်ငွေတွေရယူနေတယ်လို့အမေရိကန်အခြေစိုက်လေးလံမှုတရက်ကလည်းဖော်ပြပါရယ်ကာကွယ်ရေးဘတ်ဂျက်ကကြက်ခံတဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အရက်ဖက်ဌာနတွေကစစ်တပ်ကိုငွေပြန်ပေးရတယ်လို့လည်းဆိုထားပါရယ်ဒါအပြင်အမေရိကန်ရဲ့ချင်းငွေစာချုပ်တွေကိုထုတ်ရောက်ပြီးတော့လည်းတရုတ်အစိုးရကဝင်ငွေညောင်းများရရှိနိုင်တယ်လို့စင်ကာပူအခြေစိုက်သုတေသီတွေဖြစ်တဲ့ Temasek Sanlam Palanampap ကဆိုပါရယ်ဒါအပြင်တောင်ကျုပ်ပင်လယ်အတွင်းမှာ သူတို့လူချင်းနဲ့ကျွန်းတိဆောက်တဲ့လုပ်ငန်းတွေပြီးဆုံးသွားပြီဖြစ်တဲ့အတွက်အဲ့ဒီနေရာမှာကုန်ကျစရိတ်သိမ့်မလို့တော့ပဲနယ်မြေထိန်းချုပ်တဲ့လုပ်ငန်းတွေကိုပဲဆက်လုပ်ဖို့လိုတော့တယ်လို့လည်းသူကပြောပါတယ
် I think the overall economy of China is slowing down so adding that
ပြောစီဝါရေးဟာလွှမ်းခြုံပြောရရင်နှေးကွေးလာတယ်လို့ထင်ပါတယ်ဒါကြောင့်ကာကွယ်ရေးနဲ့ပတ်သက်ပြီးဘာတွေကိုသုံးမယ်ဘာကိုမသုံးဘူးဆိုတာပို့ပြီးသတိထားရမယ်ထင်ပါတယ်တိဆောက်စရာသိမရှိတော့ပါဘူးသူတို့လိုချင်တာရပြီးပါပြီ
ဆိုတော့ဘာပဲပြောပြောဒီကနေ့တရုတ်နိုင်ငံရဲ့စီးပွားရေးဟာအချိန်နှေးလာတဲ့အတွက်စစ်အသုံးစရိတ်ကိုတရဝင်းလျှော့ချသည့်တိုင်အောင်တောင်ကျုပ်ပင်လယ်ပိုင်ဆိုင်မှုတောင်ဆူရဲကိစ္စတွေကိုတော့အလျှော့မပေးဘဲကျန်တဲ့နေရာတွေကရမုံငွေတရယူပြီးတော့အခိုင်အမာဆက်လက်လှုပ်ဆောင်သွားမှာပဲဖြစ်ကြောင်းပါတယ်ခင်ဗျာ
တရုတ်စီးရေးအသုံးစရိတ်အခြေအနေနဲ့ပတ်သက်လို့ဦးကျော်စန်းသာရှင်းပြခဲ့တာပါအခုတော့သိပ္ပံဆိုင်ရာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်အခုခေတ်မှာကိုယ့်ရဲ့ DNA မျိုးရိုးဗီဇစစ်ဆေးဖို့လွယ်ကူရိုးရှင်းတဲ့နည်းလမ်းတွေပေါ်လာသလိုကုန်ကျစရိတ်လည်းတိတ်မများတော့တဲ့အတွက်မျိုးရိုးဗီဇစစ်ဆေးဖို့ကိုလူတွေကစိတ်ဝင်စားလာကြပါတယ် DNA စမ်းသပ်စစ်ဆေးကြည့်ခြင်းအပြင်ကိုယ့်ရဲ့မိသားစုဘယ်မျိုးရိုးဗီဇကနေစင်းသက်လာကြတယ်ဆိုတာကအစကိုယ်တိုင်တောင်မသိရသေးတဲ့တက်ရှိထင်ရှားရှိနေတဲ့ဆွေမျိုးသားချင်းတွေကိုပါရှာဖွေဖော်ထုတ်နိုင်မှာဖြစ်ပါတယ်နာစတာစီယာဟွာမန်ပြပုတ်တဲ့သတင်းလှကိုမှန်းမြသစဉ်အောင်ပြောပြမှာပါ
ကိုယ့်ရဲ့မျိုးပီဇာ DNA စမ်းသပ်စစ်ဆေးဖို့ကိုအတချက်ဖောက်ဆရာမလို့သွေးစစ်ဆရာမလို့တဲ့ဝန်ဆောင်မှုမျိုးကိုဒီကနေ့ခေတ်ကုမ္ပဏီအတော်များများကပေးလာတာကိုတွေ့ကြရပါတယ်တတွေးရည်နမူနာကိုတက်ခွဲကန်းကိုပို့လိုက်ယူနေကိုယ့်ရဲ့မျိုးရိုးဗီဇာအသေးစိတ်ကိုသိရှိနိုင်တဲ့ဒီလိုဝန်ဆောင်မှုမျိုးအတွက်ဒေါ်လာ100လောက်သာကုန်ကျနိုင်ပါတယ် DNA မျိုးဗီဇာစစ်ဆေးတာကတစ်ဆင့်တစ်ခါတလေမှထင်မှတ်မထားတဲ့အရာတွေကိုလည်းသိလာနိုင်ပါတယ်American နိုင်ငံမြို့တော် Washington DC မှာနေထိုင်သူ Jason Lambro ကသူ့မှာညီကိုမောင်နှမမရှိဘူးလို့သိထားတာပါသူက DNA မျိုးဗီဇာစစ်ဆေးကြည့်ပြီးတဲ့အခါမှာသူ့မှာအကိုတယောက်ရှိနေတာကိုသိခဲ့ရပါတယ် One day
saying I'll see the new results of today Congratulations you found your half brother
and အမှတ်မထင် DNA စစ်ကြည့်တာကနေအဖေတူအမေခွဲအကိုတယောက်ရှိနေတာကိုသိလိုက်ရတာပါလုံးဝမျှော်လင့်မထားမိပါဘူး
မျိုးဗီဇပညာရှင်ဒေါက်တာဂျိုဝန်ဘူရာတာကတော
့ tests that are done by the companies looking at ancestry are looking at something called
DNA စမ်းသပ်စစ်ဆေးတဲ့အဖြေကလူတိုင်းအတွက်တော့အံ့အားသင့်စရာမရှိနိုင်ပါဘူးဒီလိုဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေက DNA စမ်းသပ်စစ်ဆေးပြီးတော့မျိုးဗီဇအမှတ်သားတွေကတဆင့်မိသားစုမျိုးရိုးစမ်းသပ်လာတာတွေကိုဒီကမ္ဘာလုံးမှာတိုက်ဆိုင်ရှာဖွေရပါပဲ
ဒီနီလန်ကကိုမိသားစုအကြောင်းဘာမှသိမသိတဲ့ဇာနာလိုလူမျိုးအတွက်တော့အထောက်အကူဖြစ်စေပါတယ်ဇာနာရဲ့အဖိုးကခရိုင်းမီးယားကလို့သူသိထားပေမဲ့ DNA စစ်ပြီးတဲ့အခါမှာသူ့မှာဆွေနီးမျိုးဆက်တွေယူကရိန်းမှာရှိနေတယ်ဆိုတာကိုသိခဲ့ရပါတယ
် Это просто не передать словами я когда это всё увидела я прямо расплакалась
အဖြေထွက်လာတော့မယုံနိုင်စရာပဲဖျားသခင်သူတို့အားလုံးယူကရိန်းမှာကျမတယောက်တည်းဒီမှာတကယ်ကိုစိတ်လုံရှားထိခိုက်ရပါတယ်
DNA စစ်ဆေးတာကနေတဆင့်သူ့အကိုကိုရှာတွေ့ခဲ့တဲ့ Jason Lambro ကတော့
had a brother so I've kind of gone through the range of emotions actually the first email he ever sent me was hey little brother
ကျွန်တော်ကကျွန်တော်ကိုအီးမေးလ်ကတဆင့်ဆက်သွယ်လာတာ hey ညီလေးလို့ရေးထားတာဖတ်လိုက်ရတော့ကျွန်တော်ပြားစက်တီးမွေးနေနေတော့ထောက်အောင်ခံစားရပါတယ
် Jason တို့ညီကိုနှစ်ယောက်အပြင်မှာတော့မဆုံရသေးပေမဲ့ပြန်ဆုံဖို့အစီအစဉ်တွေကိုလှုပ်ထားပြီးကြပါပြီသူတို့နှစ်ယောက်ဆုံတွေ့ကြရင်မေးစရာပြောစရာတွေအများကြီးရှိမှာတော့အသေးချာပဲဖြစ်ပါတယ်ရှင
် DNA မျိုးရိုးဗီဇာစမ်းသပ်စစ်ဆေးမှုကြောင့်ဘယ်လိုအကျိုးရလဒ်တွေရလာနိုင်မလဲဆိုတဲ့အကြောင်းကိုမှန်းမြသစဉ်အောင်ပြောပြသွားတာပါ VOE ကနေမကြာခင်နိုင်ရီဝက်အတွင်းမှာထုတ်လွှင့်သွားမဲ့အစီအစဉ်ဒီမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာကဘာတလွှမ်းမှာရေးသားနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းအနေနဲ့အတူနန်နေခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရမှာဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ကျော်ရှိပါပြီ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3040 48အပြင်လိုင်းလံမီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေတက်ကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်သလိုသိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကမ္ဘာပေါ်မှာလေတုဆိုတဲ့ဟာအောက်ဆီဂျင်နိုက်ထရိုဂျင်ရှိတဲ့ဟာမျိုးအင်္ဂါဂျိုပေါ်မှာမရှိပါဘူးဒီအုတ်ကပြန်နေရဲ့
အကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရမှာပါခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်မတ်ဆူရင်ထွေးနဲ့မတ်အီတန့်စင်တို့ကပြောပြကြမှာပါ
မြန်မာနိုင်ငံမှာမြေယာသိမ်းပိုက်မှုကန့်ကွက်မှုနဲ့ဖမ်းဆီးမှုတွေဆိုတဲ့ကောင်းစဉ်နဲ့မက်ဆီမီလီယန်မော့ချ်ရေးသားတဲ့ဆောင်းပါးကို The Diplomat မှာဖတ်ရပါတယ်မြေယာသိမ်းယူမှုဟာမြန်မာနိုင်ငံမှာအများအပြားဖြစ်နေတယ်လို့ဆိုပါရယ်စိုက်ခင်းတွေအထူးစီးပွားရေးဆောင်တွေနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်ဒါမှမဟုတ်စစ်တပ်ဒါမှမဟုတ်အခြားလက်နက်ကိုင်အဖွဲ့အစည်းတွေကအသုံးပြုဖို့အတွက်မြေယာသိမ်းပိုက်မှုတွေကမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာရှိပါပြီလို့ရေးသားထားပါရယ်မြန်မာတိုင်းနိုင်ငံလုံးသိမ်းယူမှုတွေဟာဧကနှစ်တန်းလောက်ရှိနိုင်တယ်လို့2016ခုနှစ်လယ်သမားရေးရာကော်မတီကဖော်ပြခဲ့ပါတယ်။တိုင်းရင်းသားဒေသတွေမှာဒီလိုမြေယာသိမ်းပိုက်ခံရတာတွေကလူမှုရေးမငြိမ်မသက်ဖြစ်မှုတွေဖြစ်စေတဲ့အကြီးမားဆုံးအချက်ဖြစ်ပြီးတော့နိုင်ငံတွင်းအင်ဂျင်ယာမဲ့ဖြစ်သူတွေနဲ့ဒုက္ခသည်တွေကိုပြန်လည်နေရာချထားရေးအတွက်အဟန့်တားနေတယ်လို့လည်းရေးသားထားပါတယ်။2012ခုနှစ်မြေလွတ်မြေရိုင်းဥပဒေနဲ့လေယာမြေဥပဒေဆိုပြီးအစိုးရမြေယာဥပဒေတင်တစ်ခုကိုစတင်လှုပ်ဆောင်ခဲ့ပါတယ်။ထက်တလဲလဲဝေဖန်ခံခဲ့ရတဲ့ဒီဥပဒေတွေကလိန်လယ်ပြီးမြေယာသိမ်းယူတာတွေကိုပိုလွယ်အောင်လုပ်ပေးလိုက်တယ်လို့လည်းရေးသားထားပါတယ်။ပိုင်ဆိုင်မှုငှားရမ်းမှုနဲ့ဒီမြေပေါ်အလုံးလုံးဖို့လိုအပ်တဲ့စာရွက်စာရမ်းတွေနဲ့ပတ်သက်ပြီးတော့လည်းရှင်းရှင်းလင်းလင်းမရှိဘူးလို့လည်းဆိုပါတယ်။အစိုးရနဲ့ဆက်ဆက်တဲ့စီးပွားရေးလှုပ်ဖော်ကိုင်ဘတ်တွေကိုတော့အခွင့်အရေးတွေပေးတယ်လို့ဆိုပါတယ်။လေသမားတွေနဲ့ရွာသားအချို့ကသူတို့ရဲ့မြေယာတွေစီကိုပြန်လာကြပေမဲ့နင့်နာကြေးပေးတာကတော့လုံလောက်မှုမရှိဘူး။အများစုကတော့သူတို့ရဲ့မြေယာတွေစီကိုလုံးဝမပြန်တော့ဘူးလို့လည်းဆိုပါတယ်။တရားမျှတမှုမရှိတာတွေအတွက်လေသမားတွေကဆက်လက်ပြီးတော့ဆန္ဒတွေပြနေမယ်လို့လည်းဆိုပါတယ်။သူတို့ရဲ့အခွင့်အရေးတွေကိုအကောင့်ထဲပေါ်တဲ့အခါသူတို့ရဲ့စိုက်ခင်းတွေကိုရိတ်သိမ်းဖို့ပြန်လာမယ်ဆိုရင်ထောင်ချခံရနိုင်တယ်ပြီးတော့အနှိပ်စက်ခံရနိုင်တယ်လို့လည်းရေးသားထားပါတယ်။တောင်သူလေသမားတွေကိုထောင်ချတာဟာသူတို့ရဲ့မိသားစုအသက်မွေးဝမ်းကြောင်းကိုစိုးစိုးရွားရွားထိခိုက်စေပါတယ်တဲ့။ဒါအပြင်ညှဉ်းပန်းနှိပ်စက်တာတွေလူတွေပြစ်ကျက်တာတွေနဲ့ကျန်းမာရေးညံပြင်းတဲ့အကျဉ်းထောင်တွေဟာမြန်မာနိုင်ငံမှာအများပြားရှိတယ်လို့ရေးသားထားပါတယ်။သူတို့ရဲ့မျိုးရိုးစင်ဆက်လုတ်ကင်ခဲ့တဲ့ညီယာတွေတိတ်ပိုက်ခံရမှုနဲ့လေသမားတွေအလုတ်ကင်မဲ့ဖြစ်စေပြီးလေသမားတွေဒီမိုကရေစီနီးလန်းကြကြပြောတဲ့အခါသူတို့ကိုနှောက်ယှက်မှုနဲ့မတရားချုပ်နှောင်မှုတို့ပဲဖြစ်တယ်လို့ဆိုထားပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့ကိစ္စတွေကိုကဘာကအာယုံစိုက်ခဲ့ပြီးတော့တိုင်းရင်းသားလေသမားတွေနဲ့မြေယာအခွင့်အရေးလှုပ်ရှားသူတွေရဲ့အခက်အခဲကိုတော့ကဘာကရောနိုင်ငံတွင်းကပါမသိကြဘူးလို့ရေးသားထားပါတယ်ရှင်။
မြန်မာနိုင်ငံကမြစ်တို့ရဲ့အနာဂတ်ကိုတရုတ်ကဆုံးဖြတ်မှာလားဆိုတဲ့ခေါင်းစဉ်နဲ့ Maureen Harris နဲ့ PM Paul Dietz တို့ chinadialogue.net မှာ March လရှိနေတုန်းကရေးသားထားတာကိုဖတ်ရပါတယ်။သိပ္ပံနည်းကျလေ့လာသုံးသပ်မှုတွေကိုလေ့လာရှုပြီးတော့မြစ်တွေကိုထိခိုက်နိုင်တဲ့ဆေးစီမံကိန်းတွေကိုဆက်လုပ်ဖို့တရုတ်ကုမ္ပဏီတွေကဆက်ပြီးတော့တွန်းအားပေးနေတဲ့အကြောင်းရေးသားပါတယ်။မြစ်စုံဆေးစီမံကိန်းပြန်စဖို့တရုတ်ကတွန်းအားပေးနေပြီးတော့ရေအားလျှက်စစ်ထုတ်လုပ်မှုနီးဖြူအားဆိုင်ရာစီမံကိန်းမူကြမ်းကိုဆက်လုပ်ဖို့မြန်မာအစိုးရဘက်မှတရုတ်ကအကြံပေးနေတာပါ။ဒီချိန်ထဲမှာပဲကမ္ဘာပံဥဆောင်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာသုတေသီအဖွဲ့ကလည်းမြင့်ဆုံဆဲအရေးပြန်စဉ်းစားဖို့တိုက်တွန်းနေတယ်လို့ရေးထားပါတယ်။တရုတ်ရဲ့အကြံနဲ့ထောက်ပံ့မှုယူမလား။ကမ္ဘာပံနဲ့အနောက်တိုင်းနိုင်ငံတွေရဲ့ထောက်ပံ့မှုနဲ့ရေအားလက်စစ်စီမံကိန်းအတွက်နီးဖြူအားကိုယူမလား။ဒီနှစ်ခုတည်းကတစ်ခုကိုရွေးရမလို့ဖြစ်နေပါပြီ။အေယာဝတီနဲ့တန်လွင်အပါအဝင်မြန်မာနိုင်ငံရဲ့အဓိကမြစ်ကြီး၅ဆင်းပေါ်မှာဆေးမဆောက်ဖို့တဘာဝပတ်ဝန်းကျင်ဆိုင်ရာလေ့လာသုံးသပ်ချက်တွေကထောက်ပြနေတဲ့အကြောင်းလည်းရေးထားပါတယ်။လူမှုဖွဲ့စည်းတွေကတော့ဆန့်ကျင်နေတဲ့မြစ်စုံနဲ့တန်လွင်ဆေးစီမံကိန်းကိုဖျက်သိမ်းဖို့အစိုးရကိုအကြံပြုကြတာပါ။အဓိကမြစ်ပေါ်မှာ
ရေအားလျက်စစ်ဆိုင်ရာဆဲတွေစောက်တာကဂေဟစနစ်ကိုများစွာထိခိုက်နိုင်မဲ့အပြင်ဒီမြစ်တွေကြောင့်ဖြစ်တည်နေတဲ့လူမှုရေးစီးပွားရေးနဲ့ယဉ်ကျေးမှုကိုပါထိခိုက်နိုင်တဲ့အကြောင်းသိပ္ပံနည်းကြဆန်းစစ်တဲ့အစီရင်ခံစာတွေကဖော်ပြထားပါတယ်ဒီဆဲစီမံကိန်းတွေကထွက်လာတဲ့ရေအားလျက်စစ်တွေကိုပြည်သူတွေအတွက်ပြည်တွင်းမှာသုံးမလားအင်ဂျင်ချင်းနိုင်ငံတွေကိုတင်ပို့ပြီးတော့ရောင်းမလားဆိုတာကလည်းစဉ်းစားကြရပါမြန်မာတပြည်လုံးလူဦးရေရဲ့60ရာခိုင်နှုန်းကလျှက်စစ်မီမရရှိကြဘဲနဲ့အစိုးရကတော့2030မှာပြည်သူဦးရေရဲ့100ရာခိုင်နှုန်းလျှက်စစ်မီရရမယ်လို့ရည်မှန်းချက်ကြီးကြီးထားထားတာပါမြန်မာစိုးရရဲ့ရည်မှန်းချက်ကပြည့်ဖို့ဆိုရင်တော့လက်နက်ကိုင်ပြည်ပခါတွေကြုံနေရတဲ့ဒေသတွေမှာစေကြီးတွေစောက်ပြီးတော့ရည်ရလက်စစ်ထုတ်ရမယ်နီလန်သုံးရမလို့ဖြစ်နေတဲ့အကြောင်းလည်းရေးသားထားပါတယ်။စေစောက်မဲ့စီမံကိန်းကြောင့်ပဲတိုင်းဒေသလက်နက်ကိုင်ဒေသတွေနဲ့ငင်းချင်းလုပ်ငန်းစဉ်လှုပ်ဆောင်နေရတွေကိုထိခိုက်နေစေတဲ့အကြောင်းလည်းရေးထားပါတယ်။စေစိုးရလက်ထက်မှာစောက်ခဲ့တဲ့ကြားပြည်တွေလွိုက်ကော်မြို့တန်လွင်မြစ်ပေါ်မှာစောက်ထားတဲ့လောပိတရရဲ့လျက်စစ်စီမံကိန်းကြောင့်ပဲထောင်နဲ့တောင်းနဲ့ချီတဲ့ပြည်သူတွေနေထိုင်မှုထိခိုက်စေခဲ့ရသလိုလူခွေရင်းနဲ့အလုံသမားအခွင့်အရေးချိုးဖောက်မှုတွေနဲ့လည်းကြုံခဲ့ရပါတယ်။မြန်မာနိုင်ငံအတွက်လျက်စစ်နဲ့စွမ်းအင်ဖွံ့ဖြိုးမှုစီမံကိန်းတွေအတွက်နီလန်းရှာဖွေရမှာငင်းချမ်းပြီးတော့တဘာဝပတ်ဝန်းကျင်နဲ့စီလျော်တဲ့နီလန်းနဲ့အပြည့်ရှာနိုင်ဖို့အတွက်ကတော့ပြည်သူတွေရဲ့ဆန္ဒကိုအရင်ဆုံးနားထောင်ပြီးတော့အဆုံးဖြတ်ရမှာဖြစ်တယ်လို့ဤသားထားတာကိုဖတ်ရပါတယ်ရှင
်။သောတာရှင်များရှင်မွတ်လာရှိရင်ဒီဟာပြည်ပြည်ဆိုင်ရာမြို့သမီးများနေဖြစ်ပါတယ်။အိမ်တွင်အကျန်းဖက်မှုလိမ့်ပိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေပေါ်အနိုင်ကျင့်ခံရတဲ့တရင်တွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လုံခြုံမှုအခြေအနေဘယ်လိုရှိနေပါသလဲ။အမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုပြည်ပြည်ဆိုင်ရာမြို့သမီးများနေအထူးအစီအစဉ်ဖြစ် VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဒီကနေ့စနေည VO ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်။ဒီနေ့မြင့်အတွက်တင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲတော့ဘိုက်ဒီဘေကတော့ခုခုနဲ့အဆက်ပြနေတာတစ်ခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတစ်ခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုဒီလာကြည့်ကြရအောင်ဟာ
If you want to get a good job these days, you can't be out of touch with the latest technology.
ခုခင်မှာအလုပ်ကောင်းကောင်းရကြရင်တော့နောက်ဆုံးပေါ်နည်းပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပဲရပါတယ် George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ဟာ
If you want to get a good job these days,You can't be out of touch with the latest technology.
ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ?
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။မတ်လ၈ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်ပါတယ်။ဒီအထိမ်းအမှတ်နေ့အတွက်ကမ္ဘာတဝန်းကထူးချွန်တဲ့အမျိုးသမီးတွေကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကအမျိုးသမီးရဲစွမ်းတတ်သိရှင်စုအဖြစ်နှစ်စဉ်ချီးမြှင့်နေရမှာ2019အတွက်မြန်မာနိုင်ငံကကရင်အမျိုးသမီးနော်ကညောဖော်လဲပါဝင်တယ်လို့ရခိုင်ပြည်နယ်ရိုဟင်ဂျာမိသားစုကမွေးဖွားတဲ့ဆူတာနာလည်းပါဝင်ပါတယ်။ဒီသတင်းပတ်မှာအမျိုးသမီးရဲစွမ်းတတ်သိရှင်စုပေးပွဲအကြောင်းနဲ့ပတ်သက်လို့ဒေါ်လာတန်ကတင်ပြထားပါလေ
You can bend but never break me cause it only serves to make me more determined to achieve my final goal
Chunya Pa of Burma is being honored for her brave efforts to condemn the military-led violence against the Rohingya people and selflessly working to improve the lives of women and children in conflict-afflicted communities.
ညီမနိုင်ငံကနော်ကညောပေါ်ဟာလူဟင်ဂျာတွေအပေါ်စစ်တပ်ဦးဆောင်တဲ့အကြမ်းဖက်မှုကိုပြစ်တင်ရှုံချခဲ့တဲ့သူ့ရဲ့တပ်တီရှိတဲ့ကျိုးပန်းမှုကြောင့်သူ့ကိုအခုလိုဂုံပြူတာပါသူဟာပြစ်ခတ်တန်းခံရရတဲ့လူအဖွဲ့အစည်းတွေရှိအမျိုးသမီးနဲ့ကလေးတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်လည်းမနာမနေကျိုးပန်းဆောင်ရွက်ပေးခဲ့သူပါလို့အခမ်းအနားမှုကကရင်တိုင်းရင်းသူနော်ကညောပေါ်ကိုမလ
လို့ကြေညာသွားခဲ့တာဖြစ်ပါတယ်2009ခုကစလို့အမေရိကန်နိုင်ငံကြီးဌာနအနေနဲ့နိုင်ငံတကာအမျိုးသမီးများတက်တီရှင်စုတွေကိုချီးမြှင့်ခဲ့ရမှာဒီနေ့အခမ်းအနားကိုတက်ရောက်ခဲ့သူကတော့နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုပဲဖြစ်ပါတယ်သူကသူရှင်အမျိုးသမီးတွေကိုအခုလိုဂုဏ်ပြုလိုက်ပါတယ
် We're here today to honor women of courage from all around the world who are standing tall in the face of extraordinary
ဂျီမာလာတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားနေကြတဲ့ကမ္ဘာတစ်ဝန်းကတက်တီရှင်အမျိုးသမီးတွေကိုဂုဏ်ပြုဖို့ဒီကနေ့ကျွန်တော်တို့ဒီနေရာကိုရောက်ရှိနေကြတာဖြစ်ပါတယ
်ဒါအပြင်ဝန်ကြီးပွန်ပီယိုကနိုင်ငံတကာမှာတက်တီရှိတဲ့အမျိုးသမီးတွေအများကြီးရှိပေမဲ့လို့လေဂုဏ်ပြုမခံကြရတာတွေများကြောင်းနဲ့သူ့မိခင်အပါဝင်ဒီတက်တီရှင်အမျိုးသမီးတွေအတွက်အားကြဂုဏ်ယူမိကြောင်းလည်းအခုလိုပြောခဲ့ပါတယ
် You know women of courage exist everywhere most will never be honored they face different challenges but challenges that still matters I personally of course had this experience as well I've witnessed
တက်တီရှင်အမျိုးသမီးတွေဟာနေရာတိုင်းမှာရှိကြပါတယ်ဒါပေမဲ့အများစုကဂုဏ်ပြုတာကိုမခံကြပါဘူးအကဲဆတ်မှုတွေအမျိုးမျိုးကိုသူတို့ရင်ဆိုင်နေကြပါတယ်ကျွန်တော်ကိုယ်တိုင်လည်းစစ်တပ်ထဲမှာတုန်းကအမျိုးသမီးတွေစစ်မှုဌာနကိုမြင်တွေ့ခဲ့ရသလိုမိသားစုမှာလည်းအားကြပွဲရာကြုံတွေ့ခဲ့ရပါတယ်ကျွန်တော်ရဲ့မိခင်ဟာဆိုရင်လည်းတက်တီရှင်အမျိုးသမီးတူဖြစ်ပါတယ်သူဟာကင်ဆာကျေးလက်ဒေသမှာမွေးဖွားခဲ့သူပါဘဝကိုရုန်းကန်ပြီးတော့သားသမီး၃ယောက်ကိုလူလားမြောက်အောင်ကြည့်ရှုခဲ့ရသူဖြစ်ပါတယ်သူကိုယ်တိုင်တော့ကောလိပ်မတက်ခဲ့ရပါဘူးဒါပေမဲ့ကျွန်တော်တို့အားလုံးကိုအခွင့်အရေးတွေရအောင်ဖန်တီးပေးခဲ့ပါတယ်ကျွန်တော်ရဲ့မိခင်လိုမျိုးအမျိုးသမီးတွေကိုအားလုံးလည်းသိကြမှာပါသူတို့ဟာတက်တီရှိကြပါတယ
်ဒီနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့အထူးဧည့်သည်တော်တူကတော့သမရဂရောမီလနီယယ်ထရမ့်ပဲဖြစ်ပါတယ်သူကအမျိုးသမီးတက်တီဆုရှင်တွေကိုအခုလိုချီးကျူးလိုက်ပါတယ
် The women we are honoring today a symbol of courage they're human rights advocates in some of the most dangerous parts of our world and they have pushed
ဒီကနေ့ကျမတို့ဂုဏ်ပြုတဲ့အမျိုးသမီးတွေဟာတက်တီကိုကိုးစားပြုကြသူတွေပါကျမတို့ကမ္ဘာကြီးရဲ့အန္တရာယ်အကြီးဆုံးဒေသတွေမှာလူခွင့်ရေးလှုပ်ရှားသူတွေရှိသလိုကြားမခွဲခြားဆက်ဆံမှုကိုတိုက်ဖျက်ပြီးလူပွဲစီအချို့ကိုတည်ပိုးခဲ့ကြသူတွေပါဒီတက်တီရှိလာတဲ့အမျိုးသမီးတွေဟာလူပွဲစီကမေးလျော့ပစ်ပယ်ထားသူတွေရဲ့အချို့ကိုဆောင်ရွက်ခဲ့ကြပါတယ်သူတို့ဟာနောက်မျိုးဆက်တဲ့အတွက်ဆန်နမူနာယူထိုက်သူတွေပါသူတို့ရဲ့စွမ်းဆောင်ချက်နဲ့အမျိုးသမီးတွေရဲ့စွမ်းရည်ကိုနေရာတိုင်းမှာမြင့်တင်ပေးနိုင်ခဲ့ပါတယ်
ဒီနေ့စူပီပွဲအခမ်းအနားမှာသူရသူဆယ်ဦးကိုစားမေခွန်းပြောကြားခွင့်ရသူကတော့ကရင်တိုင်းရင်းသူနော်ကညောဖော်ပဲဖြစ်ပါတယ်။သူကသူရှင်ဆယ်ဦးတို့နဲ့ပတ်သက်လို့အခုလိုမိမောင်းထိုးပြခဲ့ပါတယ်
။ We have many courageous women in Burma. And when I look at this group, I realize just how much we can accomplish when we are not afraid and we work together. My fellow recipients,Fight for and serve the neediest across the globe. Sister Ola,
ကျမတို့မြန်မာနိုင်ငံမှာတက်တီရှိတဲ့အမျိုးသမီးတွေအများကြီးရှိပါတယ်။ကျမဒီအုပ်စုကိုမြင်တဲ့အခါမှာကျမတို့မကြောက်ရွံ့ပဲအတူလက်တွဲဆောင်ရွက်ကြရင်ဘယ်လောက်အောင်မြင်နိုင်မလဲဆိုတာကိုနားလေသဘောပေါက်မိပါတယ်။ကျမရဲ့ရောင်ရင်းဆုရှင်တွေကကမ္ဘာတစ်ဖက်မှာအလိုအဆုံလူတွေအတွက်တိုက်ပွဲဝင်ခဲ့ကြသူတွေပါ။ Sister Ola ဆိုရင်တောင်ဆူဒန်မှာမင်းကြီးငယ်တွေပညာရေးကိုဆွမ်းဆောင်ခဲ့တယ်ပိုမူခါလီဒါဟာလည်းဂျော်ဒန်မှာအမျိုးသမီးတွေကိုကူညီခဲ့သူဖြစ်ပါတယ်။အိုလီဗီယာကတော့ချင်းချောက်မှုနဲ့တိုက်ခိုက်မှုခံရပြီးမဲ့တက်တီရှိတဲ့မွန်တီနီဂရိုမှာအမှန်ကိုရပ်တည်ခဲ့သူဖြစ်ပါတယ်။ဖလော်ကတော့ပီရူးမှာပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားခဲ့သူဖြစ်ပြီးမာရီနီကတော့တီရီလင်ကမှာအမျိုးသမီးနဲ့မင်းကြီးငယ်တွေကိုကာကွယ်ဆောက်ရှောက်ပေးခဲ့သူဖြစ်ပြီးအနာကတော့တန်ဇန်နီးယားမှာလူခွင့်ကိုကာကွယ်ဆောက်ရှောက်သူရုစီးယားကတော့ ရိုဟင်ဂျာလူခွင့်ရေးချိုးဖောက်ခံရမှုတွေကိုမှတ်တမ်းတင်သူမော်မီနာကတော့ဂျပူတီမှာတရားဥပဒေစိုးမိုးရေးတွေဆောင်ရွက်ခဲ့သူနှင့်မာမာမာဂီကတော့အီဂျစ်မှာဆင်းရဲဆုံးလူတွေအတွက်ပညာသင်ကြားမှုကိုဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်လို့နော်ကကြွန်ဘောကသူရှင်တွေအကြောင်းကိုမိမောင်းထိုးပြသွားခဲ့တာပါကေဘီအိုကီအမျိုးသမီးများအစည်းအရုံးမှာ20တိုင်တာဝန်ထမ်းဆောင်ခဲ့သူနော်ကညောပေါ်ဟာသူတို့အဖွဲ့အစည်းအနေနဲ့ကရင်ပြည်နယ်မှာအိုးအိမ်မဲ့ကျသူတွေနဲ့ထိုင်းနိုင်ငံရှိဒုက္ခသည်ခန့်တွေမှာအဖွဲ့ဝင်ပေါင်း6000ကျော်ရှိပြီးတိုင်းရင်းသူအမျိုးသမီးတွေပေါ်မြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအိုးအိမ်မဲ့ဖြစ်ကြတဲ့ကလေးတွေမတန်မဆွမ်းဖြစ်သူတွေဘဝပြန်လည်ထူထောင်ရေးစသဖြင့်တို့ကိုသူ့အဖွဲ့အစည်းတွေနဲ့ဆောင်ရွက်ပေးနေတာလို့ဆိုပါတယ်ကေဘူအိုအနေနဲ့2004ခုနှစ်က Shattering Silence ဆိုတဲ့တိတ်ဆိတ်ခြင်းကိုပြုတ်ခွင်းခြင်းဆိုတဲ့အစီအခံစာကိုထုတ်ပြန်ခဲ့ရမှာမြန်မာစစ်တပ်ရဲ့ကင်းအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုမိမောင်းထုတ်ပြခဲ့ပါတယ်။တခါ State of Terror အကြောက်တရားအောက်မှာနေထိုင်ရတဲ့အခြေအနေအစီအခံစာနဲ့ Walking Among Sharp Knives ခြုံတက်တဲ့ဓားတွေကြားမှာရှောက်လှမ်းခြင်းဆိုတဲ့အစီအခံစာတွေကိုပြုစုရမှာမြန်မာစစ်တပ်ရဲ့လူခွေးကျူးလွန်ချိုးဖောက်မှုတွေကိုမှတ်တမ်းတင်ထုတ်ပြန်ခဲ့ပြီး2018ခုမှတခါမြန်မာလုံခြုံရေးတပ်တွေကရိုဟင်ဂျာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကို KBO အနေနဲ့လူသိရှင်ကြားပြစ်တင်ရှုံချခဲ့တာဖြစ်ပါတယ်။နော်ကညောဖောကသူ့ရဲ့မိကွန်းနဲ့မှခွေးမြန်မာနိုင်ငံမှာလူခွေးကိုချိုးဖောက်နေတဲ့စစ်တပ်ကိုအရေးယူပေးဖို့နိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်
။ We know what the Burma Army is.We also know many other women in other ethnic areas continue to suffer at their hands.
မြန်မာစစ်တပ်အကြောင်းကိုကျမတို့သိပါတယ်။တခြားတိုင်းရင်းဒေသတွေမှာလည်းမြို့သမီးတွေဆက်အနိုင်ကျင့်ခံနေကြရပါတယ်။လူရင်းကြတွေဒါမကပါဘူး။တိုင်းရင်းသားမြို့သမီးအလုံးဟာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကနေအကအကွယ်မဲ့နေကြပါတယ်။လက်ရှိမှာလည်းတိုက်ခိုက်ချင်းခံနေရပါတယ်။ကဘာကြီးကအေးမယူနိုင်ဘူးနိုင်တပေတော့ဒါဟာအဆုံးတတ်မှာမဟုတ်ပါဘူးလို့နော်ကညောဖောကခုလိုပန်ကြားခဲ့တာဖြစ်ပါတယ်။ဒီနေ့ဆုရှင်တွေနဲ့ထူးခြားသူတူကတော့
Razia Sultana of Bangladesh is being honored for her fearless efforts to defend the Rohingya community in Burma.
Razia Sultana ဟာမြန်မာနိုင်ငံမှာ Rohingya လူအဖွဲ့အစည်းကိုတတိရှိရှိကာကွယ်ဆောက်ရှောက်ဖို့ကြိုးပမ်းတဲ့အတွက်ဆုချီးမြှင့်ခြင်းခံရတာဖြစ်ပါတယ်။ Rohingya ဒုက္ခသည်တွေပေါ်လူအခွင့်အရေးချိုးဖောက်ခံရမှုတွေအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစနစ်တကျကျူးလွန်မှုတွေကိုသူကမှတ်တမ်းတင်ခဲ့သူတည်းဖြစ်ပါတယ်လို့အခမ်းအနားမှုကကြေညာသွားခဲ့တာဖြစ်ပါတယ်။ရာဇီဟာမြန်မာနိုင်ငံရခိုင်ပြည်နယ်မောင်းတော့မှာရိုဟင်ဂျာမိဘနှစ်ပါးကနေပေါက်ဖွားလာပြီးလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်ခံယူထားကရိုဟင်ဂျာရှေ့နေကျောင်းဆရာမှလူအခွင့်အရေးလှုပ်ရှားနေသူဖြစ်ပါတယ်။သူဟာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာလူကုန်ကူးခံရတဲ့အဖြစ်ဆိုးတွေကိုလေ့လာစုဆောင်ပြီး Witness of Horror နဲ့ Rape by Command ဆိုတဲ့အစီရင်ခံစာနှစ်ခုကိုပြုစုရေးသားခဲ့သူဖြစ်ပါတယ်။ဒါအပြင်ကလဒန်သတင်းဌာနမှမကြာသေးမီကထုတ်ပြန်ခဲ့တဲ့ The Killing Fields of Alejandro ဆိုတဲ့အစီရင်ခံစာကိုပြုစုရမှာလေကူညီရေးသားခဲ့သူဖြစ်ပါတယ်။မလရှိရသည့်နိုင်ငံတကာအမျိုးသမီးနေ့ကိုအထူးဂုဏ်ပြုတဲ့အနေနဲ့အမျိုးသမီးများတတိရှင်စုကိုချီးမြှင့်ခဲ့တာ2009ခုကစလို့73နှစ်တာကာလအတွင်းမှာနိုင်ငံပေါင်း65နိုင်ငံကတတိရှင်အမျိုးသမီးပေါင်း120ကျော်တို့ကိုအမေရိကန်နိုင်ငံဂျာယီဌာနရရှိတွေကရွေးချယ်ပြီးအခုလိုဆုချီးမြှင့်တာဖြစ်ပါတယ်မြန်မာနိုင်ငံကနေ2012ခုကထိုစဉ်အမျိုးသမီးလှူရှားသူဖြစ်ပြီးလက်ရှိရန်ကြီးမြို့နယ် NLD လွှတ်တော်အမဖြစ်သူမဇင်မာအောင်ဟာဆုချီးမြှင့်ခြင်းခံခဲ့ရသလို2015ခုနှစ်ကလည်းကချင်ပြည်နယ်မှာမြို့သမီးများပေါ်အကြမ်းဖက်မှုတိုက်ဖျက်ရေးနှင့်ကျန်းမာဒဏ်တူရရှိရေးအတွက်ကြိုးပမ်းနေတဲ့ Gender Equality Network ကိုမတည်သူမမေစပယ်ဖြူလဲစုချီးမြှင့်ခြင်းခံရပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လာလာအတန်ရဲ့အမျိုးသမီးကန္တာအပီးခုတခါတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုဒေါခင်မျိုးသက်ကတင်ဆက်မှာပ
ါ။စကြဝဠာတခွင်ကထင်ရှားတဲ့ဂျူရီထဲမှာ အင်္ဂါဂျိုကိုတည်တည်ချာချာစူးစမ်းသိလာဖို့အာကာသသိပ္ပံပညာရှင်တွေရွေးချယ်ခဲ့ကြပါတယ်။ဘာကြောင့်ပါလဲ။ NASA ကသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးမှာပ
ါ။သိပ္ပံပညာရှင်တာမကဘဲနဲ့တာမန်လူတွေသိကျင်တဲ့မိကုံးကတော့ဒီကဘာအပြင်ဒီဆက်ကြဝလာတဲ့မှာတက်ရှိသရဝါတွေရှိပါလားဆိုတာကိုအပြေရှားနေတာဖြစ်ပါတယ်။အဓိကအဖြစ်ကတော့အင်္ဂါဂျိုပို့ပြီးတော့လေ့လာခြင်းနဲ့ရေးရချက်ရှိပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်အင်္ဂါဂျိုရဲ့ရေမြေရာသီဥတုဓာတ်တဘာဝတွေကကဘာကနေပြီးတော့တွားပြီးတော့လေ့လာဖို့အတွက်ကိုအစဉ်ပြေဆုံးဖြစ်မယ်ဆိုတာကိုသိပ္ပံပညာရှင်တွေကမှန်းဆပြီးတော့လေ့လာတာဖြစ်ပါတယ်။အင်္ဂါဂျိုပေါ်ကိုလူတွေရောက်ဖို့အတွက်နောက်15နှစ်အနည်း20ပါရောက်ဖို့အတွက်လေ့လာတဲ့အရေးအများကြီးလုပ်နေတဲ့အချိန်မှာအင်္ဂါဂျိုဆင်းရင်အင်္ဂါကျွဲအထက်မိုင်150နေရာလောက်ကနေပြတ်ပြီးတော့လှည့်တဲ့ဂျိုးနဲ့စူးလန်းလေးလာနေတာတော်တော်ကိုခရီးရောက်နေပါပြီ။လောလောဆယ်တော့အင်္ဂါဂျိုးပေါ်မှာဆက်ပြီးတော့သူ့ပြေသနာလုပ်နေတဲ့ဟို curiosity စိတ်ယုတ်ကလေးကသိပ္ပံအချက်လက်တင်တိုင်းတာမှုတွေကိုအို့နေတော့ရှိပါသေးတယ်။တိုင်းတာမှုတွေအရာဆိုလို့ရှိရင်တက်ရှိနေရဲ့ဓာတုပေါင်းစပ်မှုဖြစ်နိုင်တဲ့ဒီ complex organism ပေါ့နော်။တွေ့ရှိခဲ့ပါတယ်ပြီးခဲ့တဲ့2018ထဲမှာ
သက်ရှိဖြစ်တည်နိုင်တဲ့အလားအလာရှိနေတဲ့ဒီအင်္ဂါဂျိုရဲ့အနေအထားကကဘာနဲ့ဘလို့ကွာပါသလဲ
။တခြားဂျိုတွေနဲ့မတူပါဘူး။အဲ့တော့သွားမယ်ခီးရတော့ဝေးပြီမယ်။တကြံတဲ့တခြားဂျိုတွေတဲ့ဆာလို့ရှိရင်တော့အများကြီးနေပါသေးတယ်။အင်္ဂါဂျိုရဲ့လေတုဟာကဘာလေတု PI ရဲ့တိရာကိုင်းလုံးပဲရှိပါတယ်။ဘာကြောင့်လဲဆိုတော့ကဘာရဲ့ချင်းရဲ့တဝက်လောက်ပြီးရှိပြီးတော့ကဘာရဲ့အလေးချိန်ဒါမှမဟုတ်လို့ရှိရင်တိတ်သီးမှုပမာဏနဲ့တွေ့ရင်ဆရာကိုင်းလုံးပဲလေးပါတယ်။ဒါကြောင့်အလေးချိန်အရွယ်ပမာဏကအစာသေးလာတဲ့အတွက်ကဘာဆွဲအားရဲ့38ရာခိုင်နှုန်းလောက်ပဲရှိပါတယ်။ကဘာပေါ်မှာလေတုဆိုတဲ့ဟာအောက်ဆီဂျင်နိုက်ထရိုဂျင်ရှိတဲ့ဟာမျိုးအင်္ဂါဂျိုပေါ်မှာမရှိပါဘူး။ဒီအုတ်ကပြန်နေရပြီးတဲ့အခါကျလို့ရှိရင်နေရလာတဲ့အန်ဒရယ်ကျရောက်တဲ့ရောင်ဓာတ်ရောင်ကြီးတွေအများကြီးပါလာရဲ့လေတုပီအားတိတ်နေတဲ့အတွက်ဒီပေါ်ပါတဲ့လေဟိုက်ဒရိုဂျင်တို့အောက်ဆီဂျင်တို့ဟာမျိုးအများကြီးမရှိနိုင်ပါဘူး။
အင်္ဂါဂျိုကိုလေ့လာဖို့အတွက်အဆင်အပြေဆုံးဖြစ်စေတဲ့အကြောင်းရင်းကဘာပါလဲ
။ကဘာပေါ်မှာ365ရက်မှာတိတ်နေတတ်မှတ်ထားလို့ရှိလို့ရှိရင်အင်္ဂါဂျိုကရက်နေရနီးပါးကြာတော့မှနေကိုတပတ်ပတ်ဖြစ်ပါတယ်။ဒါပေမဲ့စိတ်ဝင်စားဖို့ကောင်းတာ24နာရီကိုတရက်တတ်မှတ်ထားရဲ့ကဘာရဲ့မိမိဝင်ရိုးပေါ်မှာလေနှုံးအတိုင်းပဲသူလည်း24နာရီနီးပါးလောက်မှတပတ်ပတ်မိပါတယ်။နောက်တစ်ခုကစိတ်ဝင်စားကောင်းတာသူကဝင်ရိုးကစောင်းနေပါတယ်။အင်္ဂါဂျိုရဲ့ဝင်ရိုးကကဘာလိုပဲစောင့်ပြီးပတ်နေတဲ့အခါကျတော့ဒီဘဲဥပုံလမ်းကြောင်းအတိုင်းနေုပ်ပတ်နေတဲ့အတိုင်းလည်နေတဲ့အတွက်ရာသီဥအပြောင်းလဲတွေရှိပါတယ်။အဲဒါကြောင့်လေ့လာဖို့အတွက်ပို့ပြီးတော့အဆင်ပြေမယ်ပို့ပြီးတော့စိတ်ဝင်စားစရာကောင်းမယ်ဆိုတာဖြစ်လာပါတယ်။နောက်ကဘာရဲ့မြေမျက်နှာပြင်ကတမုဒ္ဒရာရေးနဲ့ဖုံးလွှမ်းထားတာ55ရာခိုင်နှုန်းလောက်ရှိပြီမယ်။အင်္ဂါဂျိုရဲ့မျက်နှာပြင်ကအတော်ကို6တွေ့တယ်နောက်ပြီးတော့အနီရောင်လို့မြင်ရတယ်လေကဘာကနေလှန့်ကြည့်တဲ့အခါကျဘာကြောင့်လဲဆိုတဲ့အခါကျသူ့ရဲ့မြေမျက်နှာပြင်မှာတန်အောက်ဆိုင်အများဆုံးရှိနေတဲ့အတွက်ဖြစ်ပါတယ်အင်္ဂါဂျိုရဲ့ဝင်ရိုးစွန်းမှာဆိုလို့ရှိရင်ရေရှိနိုင်တဲ့အတွက်တက်ရှိရှိရမယ်တခြားဂျိုတွေမှာတခြားစက်ကြဝဠာတွေမှာအသက်ရှိလားဆိုတဲ့ဟာကိုရှာပုံတော့ဖွင့်အင်္ဂါဂျိုအဆင်ပြေဆုံးဖြစ်ပါတယ
်အင်္ဂါဂျိုမှာတက်ရှိရှိနိုင်တဲ့အထောက်အထားတွေရထားပါတယ်2018ဇူလိုင်လတုန်းကအင်္ဂါဂျိုမျက်နှာပြင်အောက်မှာစားတတ်ပါတဲ့အရေးဖြစ်ပုံရတဲ့နေရာတစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒါကြောင့်အင်္ဂါဂျိုပေါ်မှာသက်ရှိတွေတွေ့ဖို့အတွက်အလားအလာပိုးပြီးတိုးလာတာပါ။2003ခုနှစ်ကလွှတ်တင်ထားတဲ့ Mars Express ဂျိုဘတ်ရင်ငယ်ရဲ့ရေဒါကရိယာကနေတဆင့်အင်္ဂါဂျိုတောင်ဝင်ရိုးစွန်းမှာအချင်း12မိုင်ကျော်ကျော်ကျဲတဲ့နေရာတစ်ခုကိုရှာတွေ့ခဲ့တာပါ။ဒါပေမဲ့အင်္ဂါဂျိုပေါ်မှာလူသားတွေအသက်ရှင်ဖို့အတွက်လိုအပ်တဲ့အောက်ဆီဂျင်ကတော့ကောင်းကောင်းမရှိသလိုအပူအေးကလည်းတိတ်ကိုကွာချပါတယ်
။ငါကျွေးလေတူကပါလာလို့ကဘာပေါ်မှာ90ရာခိုင်နှုန်းကနိုက်ထရိုဂျင်အောက်ဆီဂျင်ကရာခိုင်နှုန်း20ရှိပြီပဲ။အင်္ဂါဂျိုပါကာဗွန်ဒိုင်အောက်ဆိုက်က96ရာခိုင်နှုန်းမြေမျက်နှာပြင်မှာအများဆုံးရှိပါတယ်။အဲ့တော့ဘယ်နည်းနဲ့မှဒီလူတစ်ရွာလုံးအောက်ဆီဂျင်ကိုရှုပြီးအသက်ရှင်နိုင်တဲ့အသက်ရှိတစ်ရွာမျိုးကတော့မရှိနိုင်ပါဘူး။ဒီအောက်ဆီဂျင်နဲ့ရေငွေ့ရမဆိုးသလောက်တိုင်းထွာလို့ရပြီးဒီအာဂွန်နိုက်ထရိုဂျင်က200ခိုင်နှုန်းမှရှိပါတယ်။အပူချိန်အပြင်ကဘာပေါ်မှာဖြတ်မြတ်အပူချိန်က78ဒီဂရီစင်တီဂရိတ်ကျွန်တော်တို့လူတွေကတော့ဒီအသက်ရှင်နိုင်တဲ့အပူချိန်ပေါ့နော်။အင်္ဂါဂျိုရဲ့အပူချိန်ကနှုတ်46ဒီဂရီစင်တီဂရိတ်ဖြတ်မြတ်ရှိပါတယ်။န Now, Biro D. Yadiru, Pianle, Chetore, Chema, Sound Chema, Solution, no TA lives a degree centigrade Chipiro. A Buzon change early, degree Tonsangan and Lisa degree Jala, Ulabar.
Inga Jugo Tobodre, Lua Darigo Piansenao, Susan Muri, Lonely Seba.
Inga Jugo, Yenel, I mean, I used to think about it. I mean, Inga Jugo singing lady, sent the poodles, Luntiama, Kake. ဒီနေ့တက္ကူပါအဲ့ဒါဥတ္တရအောင်မြင်စွာလုပ်နိုင်ရပါတယ်ဒီ2018ခုနှစ်မေလလောက်မှာအင်္ဂါဂျိုစင်းနဲ့ အင်္ဂါကျိုးရဲ့မြေမြဲတဲ့ပြင်ကိုအိတ်ဆက်ကတဖြည်းဖြည်းတူးသွားပါမယ်တခါတူးလို့ရှိရင်နှစ်ပေလောက်တူးဆိုတော့တူလေးတစ်ခုနဲ့ရိုက်ပြီးတူးတဲ့အတွက်ဒီမြေမြဲတဲ့ပြင်တုံခါသွားတဲ့ဟာပေါ့မှာမူတည်ပြီးခုနစိုက်စမုံမီတာဆိုတော့မြေမြဲတဲ့ပြင်ပေါ်မှာတင်ထားတဲ့ဟာဒီတုံခါမှုပေါ်ကြည့်ပြီးမြေကြီးအတွင်းထဲမှာဘာဖြစ်စီးတွေနဲ့ခွဲစီးထားတယ်လဲဆိုတဲ့ဟာကိုတနည်းတလန့်
ဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နဲ့နော်။
တော်ကင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုကျော်နဲ့ပြောပြမှာပါ။
တရုတ်နဲ့အမေရိကန်ကြားတိတ်ကောင်းတဲ့သဘောတူညီချက်မှမရရင်တော့ကုန်သွယ်ဆိုင်ရာသဘောတူညီချက်ကိုသူလက်မှတ်ထိုးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေ့တုန်းကပဲပြောလိုက်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ဆိုင်ရာတင်မမှုတွေပြီးခဲ့တဲ့နှစ်ခေတ်ကစပြီးတော့ရှိလာနေခဲ့တာပါ။ဒီတော့တွင်းနှစ်ဖက်ညှိနှိုင်းမှုတွေရှိနေတယ်ဆိုပေမဲ့လည်းထူးခြားတဲ့သဘောတူညီချက်တွေမရပဲဖြစ်နေပါတယ်။ဒီနှစ်ကုန်ပိုင်းမှာတော့တရုတ်သမ္မတရှီကျင်းပင်နဲ့သမ္မတထရမ့်တို့နိုင်ငံထိပ်သီးတွေ့ဆုံပွဲတစ်ခုကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာကျင်းပဖို့အိမ်ပြတော်ကစီစဉ်နေပါတယ်။နိုင်ငံကုန်သွယ်ရေးတင်မာမှုတွေကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုဆက်ပြီးတော့ထိခိုက်နေတာမှုတွေရှိနေပါပြီ။အမျိုးသမီးတွေပေါ်ကြမ်းဖက်မှုနဲ့တပ်ဖြတ်မှုတွေတိုးပွားလာနေမှုအပေါ်မှာမင်းမောင်းထိုးပြတဲ့ဆန္ဒပြပွဲအများစုကိုတူတူနိုင်ငံတော်မှာနိုင်ငံတကာအမျိုးသမီးများနေ့မှာကျင်းပခဲ့ပါတယ်။ဒီအစ္စတန်ဘူမြို့ရဲ့ဒီအဓိကလမ်းမကြီးတွေမှာထောင်နဲ့ချီတဲ့မြို့သမီးတွေစုဝေးခဲ့တဲ့အတွက်ကြောင့်မလို့တန်ချက်ကကားရည်နဲ့ရဲတွေယာနဲ့ချီပြီးလာရောက်ပြီးတော့ရဘာကြီးစံတွေမြေယိုဘုံတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်တူတီနိုင်ငံအနောက်ပိုင်းကမြို့မှာလည်းမြို့သမီးတွေဆန္ဒပြပွဲတွေကိုရဲတွေကတုံးတင်နေရိုက်ဖြိုခွဲပြီးတော့ခုနှစ်ယောက်ကိုလည်းဖမ်းဆီးခဲ့ပါတယ်ရိုဟင်ညာမွတ်စလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လို့ရှိရင်မိသားစုတစ်ခုကိုဒေါ်လာ6000တရုတ်နိုင်ငံပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေမှုအပေါ်မှာဒါဟာမဟုတ်မှန်တဲ့အကြောင်းတရုတ်ဘက်ကညှင်းဆိုလိုက်ပါတယ်။ရိုညာတွေမြန်မာပြည်ပြန်ရင်ပတ်စံပေးမယ်လို့တရုတ်ဆိုတော့ကဘယ်တော့မှကန့်လန့်မှုတွေမရှိခဲ့ကြောင်းဒါကာမြို့တရုတ်တန်ယုံကတတမန်တူဖြစ်ပြီးဝါရာဟုကပြောဆိုတဲ့ဒါနဲ့ပတ်သက်ပြီးတော့ဘန်နာအွန်လိုင်းသတင်းကရေးသားဖော်ပြချက်ကိုကူးကားပြီးတော့တူရကီနိုင်ငံထုတ် Anadolu Agency သတင်းမှမနေ့တုန်းကဖော်ပြခဲ့တာဖြစ်ပါတယ်ကမ္ဘာဖလားလက်ရှိချန်ပီယံဖြစ်တဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းကအမေရိကန်အမျိုးသားဘောလုံးအသင်းဒန်းတူလာစာရဖို့အရေးအမေရိကန်ဘောလုံးဖက်ဒရေးရှင်းကိုဒီနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တဲ့တောက်ကြံနေ့တုန်းကတရားစွပ်စွလိုက်ပါလေလက်ရှိကမ္ဘာဖလားဆက်လက်ထိန်းသိမ်းနိုင်ဖို့ပြည်သက်နိုင်ငံမှာကစားမိ3လလိုမှာအခုလိုလုပ်ခဲ့တာပ
ါကျေးဇူးပါခင်ဗျာတင်ပြချင်းချုပ်ကိုကိုကျော်လွင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်ဤတန်းစင်ဖြစ်ပါတယ်အတန်းလွင့်အင်ဂျင်နီယာက Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်တွေကိုလိုင်းတို32 40 48လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
t This program has come to you from the Voice of America, Washington.